Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်နေပျော်ရွှင်နိုင်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မသင်္ကေတထိုက်ပါ။မဤတန့်စင်တဲ့အတူသတင်းတွေကိုကြည့်ညမှာပါ။နိုင်ငံတကာထောက်ခံထားတဲ့လီဗျာအစိုးရကိုစန့်ကျင်တဲ့ဗိုလ်ချုပ်ကြီးခလီဖာဟက်တာရဲ့တပ်တွေကမြို့တော်ထရီပိုလီဒစိမ့်တပိုင်းကိုထိန်းချုပ်ထားပြီးဆိုတဲ့သတင်းတွေထွက်နေပါတယ်။အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်ဖီနစ်မြို့မှာတော့မြန်မာနိုင်ငံတွင်ပြည်သူ့အကျိုးပြုဆောင်ရွက်မှုတွေကိုရွေးချယ်ဆုချီးမြှင့်တဲ့ပြည်သူ့ကောင်ကြီးဆုချီးမြှင့်ပွဲကိုအခုကျင်းပနေပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်စစ်ပေးရှောင်ဒုက္ခသည်တွေဟာသောသောရင်ပြက်လက်မှုနဲ့ရင်ဆိုင်နေရပြီးကူးဆက်ယောဂအန်ဒီအနယ်လည်းရင်ဆိုင်နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ
်။အခုဒီရသေးတောင်မျိုးနေရပေါ့နော်။ CDP ကိုရောက်ရှိနေပါတယ်။အဲ့ဒီ CDP နားမှာရှိတဲ့ကိုဖောက်ကိုဖော
က်ဒီလူတော်ကူစလဲဒေါခင်စောဝေပြောကြားသွားတာပါ။ဒီအကြောင်းသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍလေးဖြစ်တဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ဣရိယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့အဂရိလိုက်ဆောင်မှုပြဿနာအကြောင်းကိုဆွေးနွေးထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မအီးတန့်စင်တို့ပြောပြပေးပါအောင်ခင်ဗျာ
။လီဗျားရှေ့ပိုင်းစစ်တပ်တပ်မှုဗိုလ်ချုပ်ကြီးခလီဖာဟက်တာကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီတောင်ပိုင်းကနိုင်ငံတကာလေဆိပ်အပါအဝင်မြို့တော်အစွန်ပိုင်းတွေကိုထိန်းချုပ်ထားနိုင်တဲ့အနေအထားရှိနေပါတယ်။နိုင်ငံတကာအသံဝင်ကထောက်ခံထားတဲ့လီဗျာအစိုးရရုံးဆက်ရာမြို့တော်ထရီပိုလီကိုသိမ်းယူဖို့ဗိုလ်ချုပ်ကြီးဟက်တာကသူ့တပ်ဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းကညွှန်ကြားခဲ့တာဖြစ်ပါတယ်။မြို့တော်ထရီပိုလီတဲကိုဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာပြီးနိုင်ငံတကာလေဆိပ်ကိုပိတ်ထားတဲ့ပုံတွေကိုအာရဗ်မီဒီယာကရုပ်သံထုတ်လွှင့်ပါတယ်။အတားစီအခက်အခဲမရှိသိမ်းပိုက်နိုင်ခဲ့ပုံလည်းရှားပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာချိန်မှာမြို့တော်အနီးတစ်ဝက်နေထိုင်သူတွေအဟစ်ကြိုဆိုခဲ့ကြပုံတွေကိုလည်းတွေ့ရပါတယ်။ဟက်တာရဲ့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးအာမက်အယ်မီရှမာရီကတော့ဟက်တာရဲ့အုပ်ချုပ်မှုအောက်ကလီဗျားစစ်တပ်ကနယ်မြေတွေသိမ်းပိုက်ရရှိနေတယ်လို့စနေနေ့နေကင်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။
في خلال 24 ساعة الماضية أعلن الليلة البارحة عن عدد الشهداء الذين ارتقوا إلى الله من بداية العملية.
حتى يتفرق غريان جندوبا ကာဆာ el bashia ਨੇ ਸੁਆਨੀਰੋ ਕੋ ਠੇਂਚੁ ਠਾ ਨਾਈ ਬੀ ਟੈਕਾਈ ਮੂ ਅਟਵਿਨ ਲਿਬਿਆ ਸਿੱਟਕ ਕਾ ਸਿੱਤਾ 14 ਊ ਚਾ ਸੋਂ ਚਾਂ ਪਿਓ ਕੁਨਿਆ ਕਾ ਪਿਓ ਸੂ ਤਵਾਰਾ ਬਾ ਸੋਰੀਆ ਰੀਬਿਆ ਪਾਈ ਨੇ el arabia ਯੋਤਨ ਗਾ ਰੋ ਲਿਬਿਆ ਪੋਚੁਕ ਜੀ ਹੈਪਟਾ ਯੇ ਟੱਟ ਟੁਈ ਕਾ ਮਿਊਰੋ ਟ੍ਰਿਪੋਲੀ ਯੇ ਖਾਲੇ el ਫਾਗਨ ਅਯੱਕ ਕੋ ਵਿਨਯੌਕ ਖੇ ਬੀ ਲੂ ਪਿਓ ਸੂ ਠਾ ਬਾ ਦੇ ਦੀ ਪਿਓ ਸੂ ਚੇ ਅਪੋ ਮਾ ਵੀਓਏ ਅਨੀ ਨੇ ਤੀਜਾ ਅਟੀ ਪਿਊ ਚੇ ਟੋ ਮਿਆ ਦੇ ਬਾ ਊ ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေအသာစီးရလာတဲ့အပေါ်နိုင်ငံတကာဘက်ကလည်းစိုးရိမ်မှုတွေရှိလာပါတယ်။ကုလသမဂ္ဂအနေနဲ့လေပြင်းပြည်သူတွေအပေါ်ဆက်ပြီးထောက်ခံသွားမယ်လို့အထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကဂျော်ဒန်နိုင်ငံခီးစဉ်အတွင်းမှာပြောပါတယ်။လေပြင်းနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဂါဆန်ဆလမီကတော့အခြေအနေကိုအနိကဆောင်ကြည့်နေတယ်လို့ပြောပါတယ်။လီဗျားမြို့တော်မှာတည်ငြိမ်ရေးကိုပြန်လည်ထိန်းသိမ်းနိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းဘက်ကဆောင်ရွက်ကြဖို့လေအီဂျစ်သမ္မတအဒဲလ်ဖာတာအယ်စစ်စီကတောင်းဆိုပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ကတော့တိုက်ပွဲတွေရပ်ပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်ရှင်
အီရန်နိုင်ငံအနောက်တောင်ပိုင်းပြည်နယ်ကူဇက်စတန်ကရည်တည်မှုခြေနေပြီးကြောင်းမြို့ချောက်မြို့ကျော်ကပြည်သူတွေဘေးလွတ်ရာကိုသွားဖို့ဆွေးနွေးကမိန့်ချလိုက်ပါတယ်အမျိုးသားနဲ့လူငယ်တွေအနေနဲ့နောက်ချန်ရစ်နေခဲ့ဖို့မျိုးတဲကိုရေမွေအောင်လို့ရေကာတဲ့တတိုင်းတွေဆောက်ရဖို့ကူညီဖို့တောင်းဆိုခဲ့တဲ့အကြောင်းပြည်내အကြီးကဲဂိုလာမရဇာရှာရီယာဒီကအစိုးရပိုင်ရမြန်တန်ကြားလိုင်းကတဆင့်ပြောဆိုလိုက်ပါတယ်။ရေကြီးမှုကြောင့်ပြည်내တွင်ကပြည်သူ၄သိန်းလောက်ရေပေးတက်နိုင်တဲ့ဆိုပြီးတော့လေဖီဒေးဝင်ကြီးအက်ဒိုရက်ဇာရာမနီဖက်စလီကအစိုးရရုံးမြင့်တန်ကြားလိုင်းကတဆင့်ပြောလိုက်တာပါ။ရေကြီးမှုကြောင့်လူအယောက်80သိန်းဆုံးရပြီလို့လည်းဆိုရကပြောပါတယ်။မြို့စတမျိုးကလူတွေကိုလည်းပေးလို့ရကိုရွှေပြောင်းပေးသွားပြီဖြစ်တဲ့ကြောင့်တာဝန်ရှိသူတွေကဆိုပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ကသူသာနောက်ထပ်သက်တမ်းထပ်ပြီးအနိုင်ရခဲ့ရင်တင်းပိုက်ခံအနောက်ဖက်ကမှ Israel အခြေချအင်အားတွေတိုးချဲ့မယ်လို့စနေနေ့မှာပြောဆိုလိုက်ပါတယ်။ when Jijo Nitanyahu yet wake up where Jew Greek war jam, Palestine, Arab Kabaguro, say so, Doda, Trasime, Nita Shibari, Evila, Koyani, wake up when Matanga, Tonga, Lo, Israeli, Chene, Dren, and Lode, Dresso, Mimian, Dren, Tangoya, Chausa, Konekuni, Shele by Sepoy, Dren, then you Yashigere, a shed Jerusalem, Golan, Gomyama. နိုင်ငံတကာအသိမှတ်ပြုမှုရှိပဲအစ္စရေးတို့လုတ်ခဲ့တယ်လို့မျိုးအနောက်ဘက်ကမှတိုးချဲ့အခြေချရေးအချုပ်အချာအနာပိုင်မှုကိုဘာကြောင့်မတိုးချဲ့တယ်လဲလို့ဝန်ကြီးချုပ်ဒေတန်ယာဟုကိုမေးမြန်းခဲ့တာပါမလုတ်ဘူးလို့ဘယ်သူကပြောတယ်လဲအဲ့ဒါကိုလုတ်ဖို့ဆွေးနွေးနေတယ်လို့ဝန်ကြီးချုပ်ကပြန်ဖြေခဲ့ပါတယ်နောက်တစ်ဆင့်ထပ်တိုးလုံမလားလို့မိရာဆိုရင်တော့အဖြေကနောက်တစ်ဆင့်ထပ်တိုး ပါလက်စတိုင်းနိုင်ငံကိုမြေယာလွှဲပြောင်းမပေးလိုတဲ့သဘောထားတင်မှသူမေဆနာရှင်တွေကိုအခုပြောဆိုခြင်းနဲ့စည်းရုံးနိုင်မယ့်အနေအထားလေးဖြစ်ပါတယ်။
ပါလက်စတိုင်းသမ္မတမမိုးဆာဘတ်ရဲ့ပြောခွင့်ရကတော့ဘယ်လိုဆောင်ရွက်ချက်ကြီးညာချက်တွေနဲ့မှအမှန်တရားကပြောင်းလဲသွားမှာမဟုတ်ဘူး။အခြေချအရာတွေကတရားမဝင်ဖြစ်ပြီးဖယ်ရှားပြရမှာဖြစ်တယ်လို့ရိုက်တာစ်သတင်းအေဂျင်စီကိုပြောဆိုသွားပါတယ်။ ရုရှားကိုရင်ဆိုင်အောင်ရောက်တယ်လို့လက်ခံလိုက်ခြင်းဟာအင်ဂျင်နိုင်ငံတွေအရေးပါရုရှားကဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတဲ့သဘောတည်းရောက်သွားနိုင်လို့လည်းသူကပြောပါတယ်။အာနာဂျီရဲ့နိုင်ငံကြီးတွေကအင်ဂျင်နိုင်ငံငယ်တွေအရေးဝင်ပြီးတော့ဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတဲ့ခေါင်းဆောင်မှုဩစာလွှမ်းမိုးမှုဆိုင်ရာသဘောတရားပိုင်းကိုပြင်ဆင်တဲ့ဆိုပြီးတော့လည်းမြောက်အတ္တလန်ဒိ ို보호နဲ့အရှိဥရောပနိုင်ငံတွေကလိုက်နာနေခဲ့ရတာကနိုင်ငံကြီးပြည်ရဲ့ဩဇာတက်ရောက်နိုင်ဖို့ရဲ့ဥပမာတစ်ခုပဲဖြစ်ပါတယ်။နေတိုးကြီးကရာထူးမတိုင်ခင်မှာနော်ဝေးနိုင်ငံဝန်ကြီးချုပ်အဖြစ်သူတာဝန်ထမ်းဆောင်စဉ်တုန်းကအတွေ့အကြုံအရနော်ဝေးက1949ခုနှစ်မှာနေတိုးအဖွဲ့ဝင်ဖြစ်လာပြီးတဲ့နောက်မှာတော့ဆိုဗီယက်ယူနီယံကနော်ဝေးအရေးဆုံးဖြတ်ပေးနေတာတွေကိုအမေရိကန်နဲ့ပြည်တွင်ပါဝင်နေတိုးကိုထောက်ခံပေးနေတဲ့နိုင်ငံတွေကလက်မခံတော့တဲ့အကြောင်း Student Bus ကပြောဆိုလိုက်ပါတယ
်။ VOA American တာမနေ့ဖက်ပြမပါတာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335ไซโดมีเตอร์40 kHz 0483ไซโดมีเตอร์48 kHz 6753ดุริยานายุวะมาไซลามีเตอร์190 kHz 1505รูปานี่ก็ทุ่ลื่นปีนี่บาเลยครับ
ทีวีမြန်မာပိုင်းစီစဉ်ရဲ့တင်းငွေလေးမနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်2019ခုနှစ်အတွက်ပြည်သူ့ဂုဏ်ရီစုချီးမြှင့်ပွဲအခမ်းအနားကိုအခုကျမတို့အတန်းလွှင့်နေတဲ့အချိန်မှာပဲကျင်းပနေပြီဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုတော့အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းအရီဇိုနာပြည်နယ်ဖီနစ်မြို့မှာဧပြီလ6ရက်ဒေသဆန်တော်ချိန်စနေနေ့ညနေ4နာရီကနေ9နာရီအထိကျင်းပမှာဖြစ်ပါတယ်။စုချီးမြှင့်ပွဲမှာ2019ခုနှစ်အတွက်စေချင်မြောက်ပြည်သူ့ဂုဏ်ရီဆုရှင်နဲ့ပြည်သူ့ဂုဏ်ရီအသင်းဗဟိုအလုံးမှုဆောင်အဖွဲ့ကရွေးချယ်တဲ့ပြည်သူ့ဂုဏ်ရီအထူးစု၄စုကိုလည်းချီးမြှင့်မှာဖြစ်ပါတယ်။ပြည်သူ့ဂုဏ်ရီဆုရှင်ကိုတော့အမေရိကန်ဒေါ်လာ1000ချီးမြှင့်မှာဖြစ်ပြီးအထူးစုတွေကိုတော့ဒေါ်လာ1000စီချီးမြှင့်မှာပါ။ပြည်သူ့ဂုဏ်ရီဆုအတွက်အစိုးပြုခံထားတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်အမည်စင်းတဲ့ကပြည်သူ့ဂုဏ်ရီအသင်းရဲ့မူရီအတိုင်းစီစစ်ပြီးဆွေးရချယ်တာဖြစ်ကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။အစိုးပြုခံရတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုဆောင်းပြီးအစစ်အစင်ရွေးချယ်ပြီးနောက်ဆုံးအစဉ်ရွေးချယ်မှုကိုမတ်လ18ရက်နေ့ကပြုလုပ်ခဲ့တာပါ2018ခုနှစ်တုန်းကကိုချင်မြောက်ပြည်သူ့ဂုဏ်ရီဆုကိုရန်ကုန်မြို့ကမွတ်စလင်ကုသိုလ်ဖြစ်ဆေးရုံကရရှိခဲ့ပြီးရှစ်ချင်မြောက်တုန်းကဆုရှင်ကတော့မန္တလေးမြို့ဖောင်တော်ဦးပရဟိတဖုံးတော်ကြီးတင်ပညာရေးတွက်ဖက်အထက်တန်းကျောင်းကရရှိခဲ့တာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာစစ်နေရုံကစတိုက်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းမှာအနည်းဆုံးရဲ9ယောက်နဲ့အရသား3ယောက်သေဆုံးရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်။ဂါဇနီပြည်နယ်အရှေ့ပိုင်းမှာတာလီဘန်စစ်သွေးကြွတွေကလုံခြုံရေးစစ်ဆေးရေးဂိတ်တွေမှာတိုက်ခိုက်ခဲ့တာကြောင့်ရဲ3ယောက်သေဆုံးရတဲ့အကြောင်းကိုလည်းပြည်နယ်ရဲမှူးကြီးအမတ်ခန်ချီဘက်ကပြောပါရယ်။တာလီဘန်တွေကဒါကသူတို့လက်ချက်ဖြစ်တယ်လို့ကြေညာထားတဲ့အကြောင်း AP သတင်းဌာနကဖော်ပြထားပါရယ်။ မြောက်ပိုင်းစာရီပူပြည်နယ်ကလုံခြုံရေးစစ်ဆေးရေးဂိတ်ကိုတာလီဘန်တွေဝင်တိုက်ခိုက်ခဲ့တာကြောင့်လေအနည်းဆုံးရဲ၄ယောက်သေဆုံးရတဲ့အကြောင်းပြည်နယ်ကောင်စီမှူးမိုဟာမက်နူဝါရာမာနီကပြောပါတယ်အရှိပိုင်းနိုင်ငံဟာပြည်နယ်အတွင်းမှာပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လည်းအနည်းဆုံးအရသာ3ယောက်သေဆုံးရတယ်ဆိုပြီးတော့ပြည်နယ်မြို့တော်ဝန်ယုံပြောခွင့်ရအတာဟူလာခိုဂျာနီကပြောပါတယ်နိုင်ငံဟာနဲ့ဆရီပိုးပြည်နယ်တွေမှာတိုက်ခိုက်မှုဟာဘယ်လိုလက်ချက်လဲဆိုတာကိုတော့ကြေညာထားတာမျိုးမရှိပါဘူးနိုင်ငံဟာပြည်နယ်မှာ2015ခုနှစ်ကစပြီးတော့ IS Islamic အုပ်စုကခြေကုပ်ယူထားခဲ့တာပါငင်းကြေးဆွေးနွေးမှုတွေလှုပ်ဆောင်နေတဲ့တချိန်တည်းမှာကိုပဲစစ်သွေးကြွအဖွဲ့ကြီးတိုက်ပွဲတွေပြင်းထန်လာသလိုတာလီဘန်နဲ့အာဖဂန်အစိုးရတပ်တွေကြားမှာလည်းအခြေအနေတွေပိုပြတ်တင်မာလာနေခဲ့ပါတယ်
။ဗင်နီဇွဲလားနိုင်ငံပိုင်ရင်းနှံကုမ္ပဏီကတင်မော34စင်းနဲ့ကျူးဘားကိုရင်းနှံစင်းပို့ဆောင်ပေးနေတဲ့ကုမ္ပဏီနှစ်ခုတို့ကိုဓာတ်ခတ်ပိတ်ဆို့မှုတွေချမှတ်ကြောင်းအမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကတောက်ချန်နေတုန်းကကြေညာပါတယ်။အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ် Rice Tech တို့မိန့်ခွန်းမှာအခုလိုကြေညာသွားတာဖြစ်ပါတယ်။ဗင်နီဇွဲလားရဲ့ရှင်နံကိုဗင်နီဇွဲလားပြည်သူတွေကပိုင်နေလို့လေဒုသမရကပြောဆိုသွားပါတယ်ရှင
်။လူခွင့်ရင်ရှင်နဲ့အမောက်ကူနီကိုတည်နှလက်ခွင့်ဆိုင်ရာပြည်တင်အစိုးရရဲ့အထူးတရမန်ဖြစ်ခန့်အပ်လိုက်တဲ့အကြောင်းနိုင်ငံခြားရေးရုံးကကြေညာလိုက်ပါတယ်။တည်နှတော်တွေရဲ့လုံယုံလုံစီအတိုင်းလှုပ်ဆောင်နိုင်မှုကိုဟန့်တားတဲ့ပြင်းထန်တဲ့ဥရေတွေကိုတံပြန်နိုင်ဖို့အတွက်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟတ်နဲ့အတူအမောက်ကူနီကလှုပ်ဆောင်သွားမယ့်အကြောင်းနိုင်ငံခြားရေးရုံးကပြောပါတယ်။ဒီနောက်တွေပေါ်မှာကြံဖတ်မှုကဒီကမ္ဘာလုံးအတိုင်းအတာနဲ့စိုးရိမ်ရတဲ့အခြေအနေရောက်နေပြီလို့မစ္စတာဟန်ကပြောပါတယ်။ဒီယာဒူးကိုရတဲ့အတွက်အင်တန်ဂုံယူမိတဲ့အကြောင်းအမောက်ကူနီကပြောပြီးတော့ဒီယာဒူးအတွက်လစာယူသွားမှာမဟုတ်ဘူးလို့လည်းပြောပါတယ်။အမောက်ကူနီဟာမြန်မာနိုင်ငံကရိုက်တာတင်းတောင်နှစ်ယောက်ဖမ်းဆီးထောင်ချခံရတဲ့အမှုကိုဥပဒေအကြံပေးတယောက်အနေနဲ့ပြီးခဲ့တဲ့နှစ်ကစပြီးတော့လိုက်ပါဆောင်ရွက်ပေးနေရပါ။ကုလသမဂ္ဂတင်းတောင်များအတင်းကအမောက်ကူနီကို2018ခုနှစ်ရဲ့ဂုံဒူးဆောင်ကမ္ဘာနိုင်ငံသားဆုချီးမြှင့်ခဲ့တာပါ။ဒေနောက်တွေပေါ်မှာတိုက်ရိုက်သက်ဆိုင်နေတဲ့ကဘာတဝမ်းသတင်းလွတ်လပ်ခွင့်ကိုကာကွယ်ဖို့ပြည်တွင်းအစိုးရရဲ့ကြိုးပမ်းမှုမှာပါဝင်ဖို့အတွက်ဒီယာဒူးကိုပေးခဲ့တဲ့အကြောင်းရင်းကရှီနီကူနီရဲ့အတွေ့အကြုံကြောင့်ပဲဖြစ်တယ်လို့မစ္စတာဟန်ကပြောဆိုလိုက်ပါတယ
်။တင်းငွေနေမနဲ့ခင်ထိတိုင်းအောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မိုက်တန့်စင်တို့ပြောပြခဲ့ကြပါတယ်ခင်ဗျာ။အခုတော့သတင်းစူးစီးချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့တိုက်ပွဲတွေဆက်ဖြစ်နေပြီးညမထွက်ရကာဖျူးအမိတ်ထုတ်ပြန်ထားတဲ့မျိုးနွယ်တချို့မှာအမိတ်ကိုချိုးဖောက်တယ်ဆိုတဲ့စွပ်စွဲချက်နဲ့ဒေသခံတချို့အဖမ်းဆီးခံရပါတယ်။စစ်ပွဲကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့ထောင်ချီတဲ့စစ်ပြေးဒုက္ခသည်တွေဟာလည်းတောက်သုံးရီပြက်လက်မှုနဲ့ရင်ဆိုင်နေရပြီးကူးဆက်ယောဂအန်ဒီရဲ့ကြောင့်ကျန်းမာရေးထိခိုက်မှာကိုစိုးရိမ်နေကြပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါရခိုင်ပြည်နယ်ကပုံနှကျွန်းရသေတောင်ကြောက်တော်မြောက်ဦးမင်းပြားမြို့နယ်တွေမှာည9:00နာရီကနေမနက်9:00နာရီထိညမထွက်ရအမိတ်ပုံမှန်144ကိုအပီလာတရက်နေ့ကစထုတ်ပြန်ထားတာပါကြောက်တော်မြို့ပြည်တော်သားရက်ွက်ကအရသားနှစ်ဦးကိုညမထွက်ရအမိတ်ဖောက်ဖျက်တယ်ဆိုပြီးအာနာဖီဇန်မှုပုံမှန်188နဲ့ကြောက်တော်မြို့မှာရဲစခန်းမှာအမှုဖွင့်တာကြောင့်ဒီသာကံကိုကြော်နှားမြစ်ကပြောပါတယ
်။လေးရင်းနေညနေဘက်ကသူတို့ကဒီတောက်တော်မျိုးနဲ့မတောင်းတဲ့ပြည့်ရောမှာသူတို့ဘလာဝါနဲ့တောက်တော်လိုက်ရှင်နေတဲ့ကာကိုခြာလို့သွား။အဲ့ဒီကကအဲ့ဒီနေရာမှာပြက်နေလို့သူတို့ကအဲ့ဒီကကိုသွားလုံးလို့တောက်ခွန်ကားနားမှာဖက်ခံရပြီးတော့ဒီတောက်တော်ရဲစခန်းမှာသူတို့ကိုဖမ်းပြီးတော့ပို့လိုက်တာပေါ့။တောက်တော်ရဲစခန်းကပုံမှန်တရှိရှင်းမှုဖွင့်တယ်။ဆယ်ရလောက်မျိုးနဲ့အချိန်မှုအဲ့ဒါဒီလာမေကိုရင်းနေကိုတော်တော်တရားရုံကရုံချင်းစစ်စလာကျေလို့ပြောတယ်
တချိန်ထဲမှာပဲဘူးတိတော်မြို့နယ်တရက်ပြင်းရွာနာမှာမြန်မာတပ်မတော်နဲ့ရခိုင်အေအေတပ်ဖွဲ့တို့မနစ်မနက်ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းကြာညိုပြင်းကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းကပြောပါတယ်
တိုက်ပွဲဖြစ်တာလည်းပြောတင်မှာမဟုတ်ပြင်ပါပဲဆွမ်းနာမှာရှိမှာပေါ့ကျွန်တော်တို့ကအတန်ကြာတာအဲလေရှိလာကြားလဲဆိုပြင်လာရောက်တ
ာဒါပြင်ဖုံညိုလေးကျေးရွာကထွက်လာတဲ့တပ်မတော်စစ်ကြောင်းနဲ့အေအေတပ်ဖွဲ့တို့တရက်ပြင်းကျေးရွာနာမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြည်ကလေးနေကလည်းဘူးတိတော်မြောက်ဦးမင်းများမျိုးနယ်နဲ့ကြောက်တော်မျိုးတလူချောင်းအနီးမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့အေအေတပ်ဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်မြောက်ဦးကြောက်တော်မင်းများဘူးတိတော်ရသေးတော်နဲ့ပုံနှကျွန်းမျိုးနယ်6ခုမှာယာယီဒုက္ခသည်စခန်း46ခုရှိပြီးစစ်ရှောင်ရွာသား26000ကျော်ရှိနေပါတယ်။သူတို့အတွက်အရေးပေါ်တောက်သုံးရင်နဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့ရသေးတော်စစ်ရှောင်စခန်းကိုကိုယ်တိုင်တွားရောက်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ်။
35ရောက်လောက်မှာကျမတို့ KCG တွေပြေးပါတယ် KCG ပြေးတာကစစ်ပြေးချောင်းတွေကဒီပူဖောက်အုပ်ဖို့မှာဆိုရင်1000ကျော်ရှိကြတယ် Now the car on the go, the car on the go, Chioma, so they chow out your Shizane. Now Pele, Kasima, so that they are Munta Shizane. The Yadida Muni in the Shikurama, the Bidu Kati, the Kamiadi, Tami Dala, Kitty, the Jamaruale, Kumi, and the Lau, a good loss in my Kumi, Bini, Varish. Say, apart away the Chaluvi, like a day, a shoe with a very old pounding me, so you now get the Pella way.
ตรงเสือโลยาเมบ่เนาะเออแล้วนอกแค่ตะแฟลောက်ส่วนอีดูเซนเนี่ยป่มมาเลยนอกตะคู่กาจมารุดีจะไปดอกมูนี่มาတော့ลุยาติได้ยောက်ดาดีนอกตะคายยาเลยแค่ช่องไม่ฉิดละครับเอาเนี่ยช่วยดิเจ้าเอ็มเนี่ยแค่ซื้อดิมาเลยจะกันมีเนี่ยอ่ะสิเยปิติปกะนี่กูปิญญ์ไหนบ่ตะสัญญาตาวันสิดูดิก็อเมญซุหญีไนพีชินเต็นเนี่ยลุอมยูดาลุดอกกูซะเลยดอตุเมก็เปล่าบาดิ
ဒီခန်ဒီနယ်မှာဖြစ်တဲ့ပြီးတော့ဆွေးကြောင်သူတို့အင်တန်ဆိုရင်ကြာကြောင်သူတို့မေးမြန်းကြပါတယ်ဘယ်တော့မြန်တော့တော်ကိုယ်စားလှယ်များနေနဲ့ဒီရခိုင်တပ်မတော်နဲ့မြန်မာတပ်မတော်ကိုငြိမ်းချမ်းရေးဘဝဝင်တဲ့ကိုပေါင်းဝင်အောင်ဘလို့တွန်းအားပေးနေလေဒါနဲ့ပတ်သက်ပြီးတော့မေးခွန်းကတော့တော်ကိုမေးကြပါတယ်ရှင်သူတပြင်းသက်ဆိုင်ရာကိုလည်းပဲကျွန်တော်တို့ဟိုတွန်းအားပေးတယ်ဒီပြည့်ပြည
ဒီဒုက္ခတွေကိုရေးပေါ်စီမံဆောင်ရွက်ပေးမှုအားနည်းနေသေးတယ်လို့လူတော်ကိုယ်စားလှယ်တွေနဲ့လူမှုအဖွဲ့အစည်းတွေကပြောဆိုနေကြပါတယ်ခင်ဗျာ
ဗျူရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာပါ
ခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကလူ့အခွင့်အရေးအခြေအနေကိုသိရှိနိုင်ဖို့အတွက်ဤယူကိုရောပါနိုင်ငံများတမက်ကအဖွဲ့ကလွန်ခဲ့တဲ့အောက်တိုဘာလမှာမိလာရေးမစ်ရှင်တစ်ခုမြန်မာပြည်သူစေလွတ်ခဲ့ပါတယ်အဲ့ဒီမတိုင်မီကလည်းရိုဟင်ဂျာအပေါ်ပြစ်မှုကျူးလွန်မှုနဲ့အစိုးရလုံခြုံရေးတပ်ဖွဲ့ကအရာရှိခုနှစ်ဦးကိုဒဏ်ခတ်ရေးယူကြောင်းဇွန်လမှာကြေညာပါတယ်မိလာ းပြတ်ချက်ကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှလွန်ခဲ့တဲ့မတ်လကကျမှတ်ပါတယ်။ဒီဆုံးဖြတ်ချက်ကို38နိုင်ငံကထောက်ခံပြီးတရုတ်ကျူးပါနဲ့ဖိလစ်ပိန်းကကန့်ကွက်ပါတယ်။လူ့ခွင့်ရေးချိုးဖျက်မှုတွေရပ်ဆိုင်ပြီးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းတာဖြစ်ပါတယ်။အခွန်ကင်းလွတ်မှုကိုအခွင့်အောင်းယူပြီးယူရိုတန်း2300ဘူဥရောပကမြန်မာက2018မှာတင်ပို့ပါတယ်။ဒီထဲမှာအဝေးတွေကယူရိုတန်း1900ကျော်ဆန်ကတန်း140ကျော်ကျောင်းမြက်ကတန်း130နဲ့ဖနက်ကတန်း120ကျော်ပါဝင်ပါတယ်။ဒီလိုဆက်လက်တင်ပို့နိုင်ဖို့အတွက်ကုလသမဂ္ဂနဲ့လက်တွဲလုပ်ဖို့လိုအပ်ကြောင်း EU ဥရောပအဖွဲ့ကကြေညာပါတယ်
။မြန်မာအစိုးရကတော့ကုလသမဂ္ဂအစီရင်ခံစာနဲ့ဆုံးဖြတ်ချက်တွေဟာတဖက်သက်လုပ်ရက်တွေဖြစ်တယ်လို့ဆိုပြီးလက်မခံဘူးလူအခွင့်အရေးအခြေအနေကောင်းမွန်မလာဘူးဆိုရင် EU ဟာတခုခုလုပ်ရတော့မယ့်အခြေအနေကိုရောက်သွားနိုင်ပါတယ်မြန်မာကိုပြီးတဲ့အခွန်ကင်းလွတ်ခွင့်ရုပ်သိမ်းတာဟာ EU အတွက်အလွယ်ဆုံးနည်းပါပဲအထည်အလိတ်ဖနက်နဲ့အခြားအသုံးဆောင်ပစ္စည်းထုတ်လုပ်နေတဲ့မြန်မာအလို့သမားတသန်းကျော်ရှိပါတယ်အဲ့ဒီထဲမှာအထည်ချုပ်လုပ်ငန်းမှာအမျိုးသမီး9သိန်းကျော်ရှိပါတယ်စီအစိုးရကို EU နဲ့ American ဒဏ်ခတ်အရေးယူစဉ်ကအထည်ချုပ်စက်ရုံ120ကျော်သာကျန်ပါတယ်ဒဏ်ခတ်မှုရုတ်သိမ်းပြီးအခွန်လွတ်ကုန်သွယ်ခွင့်ပြန်ရတော့မှမဟာရန်ကုန်ပဲခူးပသိမ်နဲ့ဖမ်းအံမှာအထည်ချုပ်စက်ရုံတွေထပ်ပေါ်လာပါတယ်2014ခုနှစ်ကဆိုရင်တစ်နှစ်အတွင်းအထည်ချုပ်စက်ရုံအသစ်50ကျော်ထပ်တိုးလာပါတယ
်မြန်မာပြည်ကပို့ကုန်တွေအကန့်အသတ်မရှိအခွန်အကောင့်မရှိဥရောပမှာရောက်ချခွင့်ပြန်ရတာ2013ကဖြစ်ပါတယ်ဒီအကွင်တူးကြောင့်မြမအထည်ချုပ်လုပ်ငန်းမှာရင်းနှီးမြှုပ်နှံသူတွေများလာပါတယ်အခွန်ဆောင်ရမယ်ဆိုရင်တော့အခွန်ကင်းလွတ်ခွင့်ရတဲ့နိုင်ငံတွေကိုရှင်းပြိုင်နိုင်မှာမဟုတ်လို့မြမပြည်ကထွက်ခွာတဲ့ကုမ္ပဏီတွေများလာပါလိမ့်မယ်လူ့အခွင့်အရေးချိုးဖျက်မှုနဲ့ကမ္ဘောဒီးယားရဲ့အခွန်ကင်းလွတ်ခွင့်ကိုယာယီရုပ်သိမ်းဖို့ဖေဖော်ဝါရီလမှာ EU ကကြေညာတာကိုမြန်မာအစိုးရတတိထားသင့်တယ်လို့မချာမီကစင်ကာပူ ICS လေ့လာရေးဌာနကတုတ်ဝေတဲ့ Weather Garment Industry ဆိုတဲ့ Nick J. Freeman ရဲ့စာရမ်းမှာဖော်ပြထားပါတယ်
။အစိုးရစစ်တပ်ရဲ့လုပ်ရကြောင်းရပ်သားတွေလုပ်တဲ့အလုပ်ကိုတန်ခတ်အေးအေးယူသလိုဖြစ်နေပါတယ်။အခုကင်းလွတ်ခွင့်ရုပ်သိမ်းလိုက်လို့နင့်နာမဲ့သူတွေကတော့မြန်မာအလုပ်သမားတရုတ်ကိုရီးယားနဲ့အခြားနိုင်ငံခြားကုမ္ပဏီတွေဖြစ်ပါတယ်။တရုတ်ပိုင်အထည်ချုပ်လုပ်ငန်းမှာအလုပ်သမား3သိန်းကျော်ရှိတယ်လို့ခန့်မှန်းပါတယ်။ဂျပန်ကိုရီးယားစပိန်ဂျာမနီ UK နဲ့တူရကီကိုမြမအထည်85ရာခိုင်နှုန်းတင်ပို့ပါတယ်။စစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုအတွက်မြမအထည်ချုပ်လုပ်ငန်းကိုတစားကန်လုပ်တယ်လို့ဖြစ်နေပါတယ်။စစ်တပ်ပိုင်ကုမ္ပဏီတွေလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုရွေးချယ်ပြီးအေးအေးယူတာကသာEU အဖွဲ့ရဲ့ရည်ရွယ်ချက်နဲ့နှီးစလိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ်။စစ်တပ်ကိုမနိုင်လို့အထက်အချုပ်လုပ်ငန်းကိုမီးရှို့တာသဘာဝမကျလှပါဘူး
။ EU အဖွဲ့ဟာမြန်မာအစိုးရကိုတတိပေးထားပြီးဖြစ်လို့အခြေအနေကောင်းမလာဘူးဆိုရင်အရေးယူဖို့ရှိပါသေး။ကမ္ဘောဒီးယားကိုအရေးယူတဲ့ဥပမာကို Nick J. Freeman ကသူ့စာရမ်းမှာတင်ပြထားပါသေး။အရေးမယူခင်အစိုးရနဲ့6လလောက်အပြန်အလှန်ဆွေးနွေးညှိနှိုင်းမှုတွေလုပ်ပါသေး။ဒီ6လအတွင်းမှာလူခွင့်ရေးအခြေအနေကိုအသေးစိတ်စောင့်ကြည့်လေ့လာပါလေ။အဲဒီနောက်အစည်းအဝေးခန်းစားပြင်ဆင်တာက3လကြာပါလေ။စုစုပေါင်း12လလောက်ကြာတော့မှဥရောပကော်မရှင်ကအခွန်ကင်းလွတ်ခွင့်ရုပ်သိမ်းကြောင်းကြီးညာပြီးရုပ်သိမ်းတဲ့အချိန်ကာလကိုသတ်မှတ်ပါလေ။ဒါလို့ကြီးညာပြီး6လအကြာမှာအခွန်ကင်းလွတ်ခွင့်လုံးဝနှီးလုံးချုပ်နိုင်ပါသေး။မြန်မာပြည်တွင်းအထည်ကို EU ကအကွန်ကောက်ယူတာကြောင့်အထည်ချုပ်လုပ်ငန်းအများပြားရပ်ဆိုင်သွားတာကိုစစ်တပ်ကဂရုစိုက်မှမဟုတ်ပါဘူး။အလုံးလိမ့်မဲ့ဖြစ်သွားတဲ့အရသားတွေကသာ EU အပေါ်အမုန်းပွားလာဝင်ရှိပါသေး။1996က2013အထိ EU ကအကွန်ကင်းလွတ်ခွင့်ရုပ်သိမ်းခဲ့တဲ့အတွက်မြန်မာစီးပွားရေးမှာအကြီးအကျယ်နစ်နာဆုံးရှုံးခဲ့ရပါသေး။ EU ရဲ့လိုရာကြောင့်ဖွံ့ဖြိုးတာနိုင်ငံတွေကိုကူညီရိုင်းပင်းဖို့တည်ထွင်ထားတဲ့အခုကင်းလို့ကွင်ဟာမြမပြီမာတော့အခုညီပေးရမရောက်ပဲဒုက္ခပေးလို့ဖြစ်လာနိုင်ကြောင်းပြပြလိုက်ရပါခင်ဗျာ
။ဒါတော့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ဖြစ်ပါတယ်။အခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ပို့ချမှာပါ။
ရင်ပါ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့ idiom အသုံးချို့ကိုကျင်ပြပေးမှာမို့ပထမဦးဆုံးကျင်ပြပေးမယ် idiom အသုံးကတော့
to lose steam
ဖြစ်ပါတယ်ဆာလုံးပေါင်းက TO2LOSE to lose ကဆုံးရှုံးတာကုန်ဆုံးတာ STAM steam ကရေနွေးငွေဖြစ်ပြီးစုစုဖွဲ့လုံးောက်ဒီဘေကရေနွေးငွေကုန်ဆုံးတာဖြစ်ပါတယ်ဒီတုံးစင်းတက်လာတာကတော့19ရာစုကအမေရိကန်ပြည်ထောင်စုမှာမိရထားတွေကိုရင်ဝင်ွေတုံးပြီးပြည့်ဆွေရမှာမိထိုးဖို့ထင်းဒါမှမဟုတ်ကြောင်မီးသွေးကုန်သွားလို့မိအားနေပြီးရင်ဝင်ွေရော့လာတာကိုတင်စားတုံးထားတာဖြစ်ပါတယ်။ idiom ဆိုတဲ့တွေ့ဝိုက်ဒီဘယ်ကတော့စိတ်အားထက်သန်မှုရော့လာတာအရှင်ရော့လာတာအာအင်ကုန်ခန်းလာတာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့မြန်မာမှာတော့မိစာကုံစီခန်းဆိုတဲ့အခြေအနေမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ to lose steam အစား to run out of steam လို့လည်းသုံးလို့ရပါတယ်ဒီအသုံးကို Virginia ပြည်နယ်မှာဖြစ်ခဲ့တဲ့လကပြည်နယ်အုပ်ချုပ်ရေးမှူးကရှင်းနေချုပ်ရောအရှုပ်တော်ပုံရွက်ရင်ဆိုင်ခဲ့ကြရမှာဖြစ်ဖြစ်ချင်းတော့သူတို့ကိုယာတုကနေနှုတ်ထွက်ပေးဖို့ပြည်နယ်အတွင်းမှာတောင်းဆိုသံတွေညံခဲ့ပြီးမြဲခုတော့လေသာနည်းနည်းပျော့လာပြီးသူတို့ပေါ်ဝေဖန်မှုတွေအတန်တိတ်လာလို့သူတို့လည်းအလုတ်တောင်ပြန်ဆင်းနေကြတာတွေ့ရလို့ The Washington Post သတင်းစာကြီးက Virginia leaders stay put as scandals lose steam ဆိုတဲ့အကြောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးချက်ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The peace talks between the government and the ethnic groups have begun to lose steam.due to a lack of mutual trust
အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားအုပ်စုတွေကြားငြိမ်းချမ်းရေးဆွေးနွေးပွဲဟာအပြန်အလှန်ယုံကြည်မှုမရှိတဲ့အတွက်အချိန်ဆရော့လာတာတွေ့ရတယ်လို့ထေပြရပါတယ်ဥမောနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The peace talks between the government and the ethnic groups have begun to lose steam due to a lack of mutual trust.
ခုဒုတိယတင်ပြပေးမယ် ATM အတုံးကတော့
stay put
ဖြစ်ပါတယ်စာလုံးပေါင်းက stay stay ကနေတာ put put ကထားတာဖြစ်ပြီးစကားခွင့်ရဲ့လုံးောက်ဒီဘေကထားတဲ့နေရာမှာနေတာဖြစ်ပါတယ် ATM ဆိုရဲ့တို့ဝိုက်ဒီဘေကလည်းတိမ်မကွာထားပါဘူးရှိရင်စဲနေရာမှာပဲဆင်းနေတာတခြားဘေးမှထွက်မသွားတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့ဘူနေမြဲကြားနေမြဲကိုဆိုလိုပါတယ်ဒီအသုံးကိုစောစောကတင်ပြခဲ့တဲ့ worship book စတင်းစာပါခေါင်းစဉ်ဖြစ်တဲ့ Virginia leaders stay put as scandals lose steam မှာပဲအသုံးပြုထားတာတွေ့ရပါတယ် Virginia ပြည်နယ်မှာမကြသေးခင်ကပြည်နယ်အုပ်ချုပ်ရေးမှုကိုရှင့်နေကြရောအရှုပ်တော်ဘုံတွေနဲ့ရင်ဆိုင်ခဲ့ကြပြီးမြင်သူတို့အပေါ်ဝေဖန်မှုတွေရော့လာတာနဲ့အတူသူတို့လည်းအလုပ်ကနေထွက်တာတွေနေရာပြောင်းတာတွေမလုပ်ကြပဲရှိရင်စွဲရာထူးတွေမှာပဲဆက်နေကြတာတွေ့ရတယ်ဆိုပြီး stay put တွေ idiom ကိုအသုံးပြုပြီးသတင်းစာကြီးကရေးသားထားတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John decided to stay put in Washington and not move to Florida after his retirement
John ကသူ့အလုပ်အနားယူပြီးရင် Florida ကိုမပြောင်းဘဲဝါရှင်တန်မှာပဲဆက်နေဖို့ဆုံးဖြတ်လိုက်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John decided to stay put in Washington and not move to Florida after his retirement.
ခုနောက်ဆုံးတင်ပြပေးမယ် ATM အသုံးကတော့
free loader
ဖြစ်ပါတယ်။စာလုံးပေါင်းက FREE free ကအခမင်း LOADER loader ကတင်ပေးသူဖြည့်ပေးသူလို့ဝဟယတလုံးချင်းတိုက်ရိုက်အဓိပ္ပာယ်ရပြီးဒီဝဟယနှစ်ခုပေါင်းထားတဲ့ free loader ဆိုတဲ့အတုံးရဲ့လုံးောက်ဒီပေကတော့အခမဲ့တင်ပေးသူလို့ဆိုပါတယ်ဒါပေမဲ့ဒီအတုံးကို idiom ဆိုတဲ့အနေနဲ့ပဲသုံးနာတွေ့ရပါတယ် idiom အဓိပ္ပာယ်ကတော့သူများကိုကစားတဲ့လူညာစားတဲ့လူအချောင်လိုက်တဲ့လူရေးသားခိုးတဲ့လူအလကားရအကိုယူမဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအတုံးကို NATO ခေါ်မြောက် Atlantic မဟာမိတ်စာချုပ်အဖွဲ့ဝင်26နိုင်ငံတို့ဖြစ်ကြတဲ့အမေရိကန်ပြည်ထောင်စုကနေဒါနဲ့ဥရောပနိုင်ငံတွေအနေနဲ့တစ်ဆိုင်ရာနိုင်ငံတွေရဲ့ GDP 200ခန့်နှုန်းကိုရန်ပုံငွေမှာထည့်ဝင်ဖို့စီစဉ်ထားပြီးမြစီးပွားရေးအကောင့်နဲ့ဂျာမနီက 1.2 ခန့်နှုန်းသာထည့်ဝင်နေတဲ့အတွက်ဂျာမနီဟာ NATO မှာအကြီးဆုံးအချောင်လိုက်တဲ့နိုင်ငံဆိုပြီး The Washington Post စင်စာကြီးက Germany is NATO's biggest freeloader ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe is fun to be with but sad to say he is a freeloader
Joe နဲ့နေရတာကတော့ပျော်စရာတော့ကောင်းပါရဲ့စိတ်မကောင်းစရာကတော့သူဟာကတ်စားတဲ့လူဖြစ်နေလို့ပါပဲလို့ဒီပေရပါတယ်ဥပမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Joe is fun to be with but sad to say He is a freeloader.
ဒီတင်ပါကျင်ပြခဲ့တဲ့ idiom အသုံးတွေကတော့
lose steam, stay put, freeloader.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်ပူချတဲ့ American idiom သုံး English သင်ခန်းစာဖြစ်ပါလေ။ဒီလိုအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာနားဆင်နေပါလိမ့်ခင်ဗျာ။မကြာခင်မှာတော့မြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုပြဿနာဘယ်လိုဖြေရှင်းမလဲဆိုတဲ့အကြောင်းဆွေးနွေးထားတဲ့ VOA ဒိုင်းအက်လီလိုင်းအစီအစဉ်ကိုထုတ်လွှင့်တော့မှာပါ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်လေးကိုမနေ့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလမီတာ190ကဘာတိုးချဲ့ပြီးတော့ဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညတိုင်းရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်။အဂတိလိုက်ဆောင်မှုပြဿနာဘယ်လိုဖြေရှင်းမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာပါ။အဂတိလိုက်ဆောင်မှုပြဿနာကိုအစိုးရကကင်တွယ်ဖြေရှင်းတဲ့နေရာမှာအစိုးရအရာရှိတွေစီးပွားရေးသမားတွေကပါအရေးယူတာတွေတွေ့လာနေရပါတယ်။ဒါပေမဲ့ထုတ်ဖို့အရေးယူဖို့ကြံနေသေးတဲ့အကျင့်ပြတ်ခြားဆမှုတွေလည်းရှိပါတယ်။ဒါရင်းနဲ့ပတ်သက်ပြီးတော့ကိုအောင်လွင်ဦးကဥဆောင်ပြီးတော့စီစဉ်ဆွေးနွေးမှာပ
ါမင်္ဂလာပါခင်ဗျာဒီနေ့ပဲဒီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံမှာချင်းပြတ်ချက်ဆမှုတက်ဖြစ်ဘလောက်ခီးရောက်လာပြီလဲဆိုတာကိုဆွေးနွေးမှာပါအားဒီလိုက်ဆောင်မှုပြဿနာကိုအစိုးရကကိုင်တွယ်ဖြေရှင်းတဲ့နေရာမှာအစိုးရအရာရှိတွေစီးပွားရေးသမားတွေကအရေးယူရတယ်လည်းတွေ့လာနေရပါတယ်ဒါပေမဲ့လည်းပေါ်ထုတ်အရေးယူဖို့ခြံနေတဲ့အချင်းပြတ်ချက်ဆမှုတွေလည်းရှိနေတော့မှာဆိုတော့အချင်းပြတ်ချက်ဆမှုတွေကဘယ်နေရာတွေမှာဘယ်သူတွေကဘယ်လိုပုံစံမျိုးတွေနဲ့ကျူးလွန်နေသလဲကျူးလွန်တဲ့သူတွေကိုဘယ်လိုပေါ်ထုတ်အရေးယူနိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာပါဆွေးနွေးပွဲအတွက်ကိုပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှုတ်လေးလေးလိုက်မှာအစနေရောက်နေကြပါပြီတူကတော့ကျွန်တော်တို့လူခွေရှင်နေဖြစ်တဲ့ဦးသိန်းတန်းဦးပါနောက်တူကတော့တင်းစားဆရာဦးစီသူအောင်မြင့်မှာဒီပုဂ္ဂိုလ်နှုတ်ဦးဆုံးကဒီအာဂိလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့သူအနည်းငယ်ကစောင့်ကြည့်လေ့လာနေရတဲ့ပုံစံလေးဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးပင်နယ်ဆွေးနွေးမဲ့ပုံစံရဲ့ရေဝရသုံးသက်ချက်ကိုကြားရပါတယ်အားဒီလိုက်စားမှုနဲ့ဆက်နေပြီးဒီမကြားသေးရင်ငါပဲပေါ့လေအစိုးရအရာရှိကြီးတွေလုပ်ငန်းရှင်တွေကိုအရေးယူလာတာတွေကတကယ်ပဲဒီအားဒီလိုက်စားမှုတိုက်ဖြစ်ရင်မှအောင်မြင်မှုတစုံတရာရလာပြီလို့များပြောနိုင်မလားဆရာဦးတိန်တန်းအရင်ဆုံးဟိုအချင်းချင်းဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့အကြအားဖြင့်တော့ဒါကျွန်တော်တို့အောင်မြင်မှုတစုံတရာရလာတယ်လို့ပြောလို့ရပါတယ်ဟုတ်ရှိတယ်အများကြီးရောက်တာပေါ့နော်ဒါနဲ့ကျွန်တော်တို့ဒီမှာ benefit benefit ဆိုတာဟိုမှန်ကန်ဖြစ်ဖို့တစ်ဖက်လိုတယ်ဟိုတစ်ဖက်ကလည်းပဲဟိုအရေးယူတင်တာမှန်တကကိုရေးယူတင်လို့တယ်ကျွန်တော်ကတော့အခုအားလိုက်လိုက်စားမှုစက်တပ်ပြည်ကော်မတီရဲ့ခြေလှမ်းနေတာပိုစိတ်တာလို့မြင်နေတယ
်ဟုတ်ကဲ့ပါဆိုတော့ဆရာဦးစီစုအောင်မြင်ရဲ့သဘောဟောခင်ဗျာအခုလို့ကျွန်တော်ဒီခုလပိုင်းနေတွင်းမှာပဲအရေးယူရရင်ကျွန်တော်ဇက်တိုက်ဆိုလို့တွေ့လာနေရတာတကယ်ဒီအားကြီးလိုက်စားမှုတိုက်ဖြစ်ရေးကိစ္စမှာတကယ်သတင်းကောင်းတစ်ခုလို့ဆိုနိုင်လားဆရာ
အဲအဲ့ဒီဥစ္စာဆိုနိုင်ပါတယ်အဲ့ဒါကကျွန်တော်နားလည်သလောက်ဆိုရင်တော့ဦးအောင်ကြည်ကိုကော်မရှင်ပုဂ္ဂထခံပြီးတဲ့နောက်ပြီးတော့မှနောက်ဒီကိုယ်တိုင်ပြင်ပြပြီးတော့ဥပဒေကိုပြင်လိုက်ပြီးတဲ့နောက်မှာဒါသူအများကြီးလုံလာနိုင်တယ်ဆိုတာကိုကျွန်တော်တွေ့တယ်ဒါတွေမကကျွန်တော်တို့ကဒီအောက်ခြေတွေလည်းလိုက်ကြည့်တာပေါ့နော်အောက်ခြေတွေလည်းလိုက်ကြည့်တော့မတိမစာမတိမစာနဲ့တော်တော်လေးတော့ပြောင်းလဲလာတယ်ဗျဘယ်လိုဖြစ်လဲဆိုတော့အရင်တော့ကဆိုရင်ဒီအာရုလိုက်စားမှုကအခြေခြေတည်းများရှိတယ်ရှိပြီးတော့မှအဲ့ဒီအာရုလိုက်စားမှုရှိတဲ့ဟာကလည်းဟိုသမယိုးကြပေါ့နော်ဒါသူ့အပြင်ရှိသေးရှိထားလို့ရှိတယ်ဆိုတဲ့ပုံစံမျိုးနဲ့သူကရှိနေခဲ့တာလေဒါပေမဲ့အခုကျတော့အဲ့ဒီမှာလည်းပြောင်းလာတယ်ဒါဒီပြောင်းလာလဲဆိုတော့ဟုတ်တယ်ဆက်ပြီးတော့မှအောက်ခြေမှာရှိနေတော့လဲသူ့နေရာနဲ့တူပေါ့နော်ရှိနေတော့လဲဒါပေမဲ့ဒါဟာဟိုစိုးရိမ်ကြာကောင်းတဲ့အချက်အဲနောက်ပြီးတော့မှဟိုလူတိလို့သိမဖြစ်ဘူးဆိုတဲ့အချက်အဲ့လိုခိုးရောက်ခိုးရဲလောက်ရမယ်ဆိုတဲ့ပုံစံမျိုးအဲ့လိုမျိုးတွေပြောင်းလာတယ်ဆိုတော့ဟိုအများကြီးတော့ကွာလာတယ်လို့ကျွန်တော်ထင်ပါတယ်ဒီဒီပိုင်းကမရောက်သေးသေးနဲ့လေ
ဟုတ်ကဲ့ဟုတ်ဆိုလိုတာအရင်လိုပျော်ပျော်တင်းတင်းကြီးဟိုမလုလုရဲအဲ့အစ်စင်မျိုးတော့မဟုတ်တော့ဘဲနဲ့နည်းနည်းတော့အချိန်တက်လာကြတဲ့သဘောမျိုးပေါ့နော်ဆရာ
မှန်ပါတယ်မှန်ပါတယ
်ဟိုနောက်တစ်ခုကျွန်တော်ဒီမနစ်တော်ဝါဒီတချံနှစ်တကူမင်းကောမှာဟိုမှတ်မိပါသေးတယ်ဒါမှဦးဝင်းမြင့်ရဒီအချင်းပြေခြားစားမှုကိုနှိမ့်နှဲမယ်ဆိုပြီးတော့ဟိုသူ့မင်းကောထဲမှာအလေးထားကြီးပြောသွားပါတယ်ဟိုတကယ်တော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့ကဒီပွင့်လင်းမြင်သာမှုရှိဖို့နောက်တန်ရှင်းတဲ့အစိုးတရဖြစ်စိုးရတရဖြစ်ဖို့ဆိုတော့ဟိုရည်မှန်းချက်တွေလည်းဂရိတွေလည်းရှိပါတယ်ဆိုတော့ဒီရှင်းနေမှာဆိုရင်ကျွန်တော်တို့ကဟိုရွေးကောက်ပွဲနောက်ထပ်ချင်းပောက်ရှိနေတာဆိုတော့ NLD အစိုးရအနေနဲ့ရောပေါ့လေအချင်းပြေခြားစားမှုတက်ပြေးရဒီနိုင်ငံရေးအရာသူ့အတွက်ဘယ်လောက်ထိအရေးပါရလို့များပြောနိုင်မလဲဆရာဦးစိုးအောင်မြင့
်အဲအများကြီးအရေးပါတာပေါ့တကယ်လို့များကဒီတိုင်းပဲဆက်ပြီးတော့ဟိုရှိနေမယ်အထူးသဖြင့်ပေါ့နော်ဒီလူလူကဟိုအောက်ခြေမှာတော့သူတို့နားလေခွန့်လို့ပြီးပါတယ်ဒါပေမဲ့အကြီးကြီးဖြစ်တဲ့ဟာမျိုးတွေကြာရင်တော့သူတို့တွေလည်းအဲ့လိုဟိုစိတ်တူတဲ့ဒေါ်လာထွက်တဲ့ဓာတ်ရှိတယ်ဥပမာဒီကလောဆိုရင်မန္တလေးဘက်ကကိစ္စကြီးပေါ်လာတယ်အဲ့ဒါဘာလဲဆိုတော့အရေးအစိုးရအနှဲအပြောင်းမှာဒါအဂတိပါလို့ကျွန်တော်တို့ယူဆရတာပေါ့နော်အဲ့ဒီမှာဟိုဟိုတယ်တွေနောက်ပြီးတော့ကောက်ပွင်းတွေအတော်လေးဟိုတံမှုကြီးတဲ့ဟာတွေကိုဒီပေါ်ပေါ်နဲ့ဟိုခြားစာချုပ်တွေချုပ်ပြီးတော့မှဆ ဆက်သွားပြီးတဲ့ကိစ္စတွေဆိုတော့အဲ့ဒီလိုမျိုးဟာတွေကိုဒီလူတွေကသိတဲ့အခါကျတော့တော်တော်လေးကိုအဲ့ဒါတွေကိုမုံတီးတာတို့ဘာလို့ဒါတွေကိုတွေ့ရတယ်လေမကျန်မမြတ်တာတွေတွေ့ရတယ်ဆိုတော့တကယ်လို့ဒါ energy မထက်မှာဒီဒါတွေကိုကောင်းမကင်ပြန်နိုင်ဘူးဆိုရင်သူလည်းအဲ့ဒီဒဏ်ခံရမှာပဲဒါကြောင့်မလို့နိုင်ငံရေးအရာဒါလည်းအရေးပါတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဦးသိန်းသန်းဦးမြင်ရောခင်ဗျာဒီ energy အစိုးရတော်တော်ဒီအားရလိုက်စားမှုတက်ပြည့်ရေးကဘယ်လောက်ဒီနိုင်ငံရေးအရာအရေးကြီးရလို့ဆရာမြင်လဲ
အဲ့ဒီအစိုးရတက်တယ်မဟုတ်ဘူးပြတိုင်းပြည်တကူကအရေးကြီးတာကျွန်တော်ဒါကြီးကကျွန်တော်တို့တိုင်းပြည်မှာဒီပြစ်ပေါင်းများစွာကျွန်တော်ရာစုနှစ်ဝက်လောက်ဒီကျွန်တော်တို့လက်ဖက်မှုရည်ကြီးမှုတို့ဘာလို့ဒီအခိုင်အခန့်ရှိနေလို့နေရာတိုင်းဌာနတိုင်းအဆင့်တိုင်းမှာကျွန်တော်တို့ဒါအုံနေခြင်းနဲ့ဒုညေဒဲနဲ့ဂိုင်းနဲ့ကိုရှိနေကြတာပေါ့ဗျာအဲ့ဒီလူဟာတွေမှာဝန်ကြီးဌာနတွေမှာလည်းကျွန်တော်တို့တွေ့နေရတာပဲဒါအုပ်စုတိုင်းဖွဲ့အုပ်စုဖွဲ့ဂိုင်းဖွဲ့ပြီးတော့ဒါလိုလုပ်နေကြတယ်ရှိတဲ့အခါကျတော့တိုင်းပြည်ချစ်ဆက်သွားဖို့ဆိုရင်တော့ဒီ corruption ပေါ့ဗျာဒီအာဂရိလိုက်စားမှုနဲ့ပြတိုက်ချက်ရေးနဲ့ကျွန်တော်တို့တရားဥပဒေစိုးမိုးမှုဆိုတာခေါင်းနဲ့ပန်းတူတယ်ဒါအဲ့နေဒီစိုးရမှာမဟုတ်ပါဘူးတကယ်စိုးရအတွက်မဆိုတိုင်းပြည်တည်ဆောက်မှာဖြစ်ရင်အလုံးအရေးကြီးတဲ့ပြဿနာဖြစ်တယ်အာဂရိလိုက်စားမှုကိုတိုက်ချက်ပြီးတော့တရားဥပဒေစိုးမိုးမှုမထူထောင်နိုင်ဘူးဆိုရင်တိုင်းပြည်တည်ဆောက်တဲ့ကိစ္စတွေဘာမှအကောင့်ထဲခေါ်မှာမဟုတ်ပါဘူး
โอเคဆိုတော့ဒီဆရာပြောတဲ့အပေါ်မှာပဲနည်းပြန်ပြီးတော့ကောက်ပြီးဆွေးနွေးခြင်းပါတယ်ကျွန်တော်တို့ကဆရာဒါကတော့ဆရာဦးသိန်းတန်းဦးကပြဿနာရဲ့ဇင်းမြစ်ကိုထောက်ပြရလဲပါနေတော့တကယ်တော့ပြဿနာကိုဖြေရှင်းဖို့ဆိုရင်ဇင်းမြစ်ကိုလည်းကျွန်တော်တို့ကကြည့်ဖို့လိုတာ哦ဆိုတော့ကျွန်တော်ဒီနိုင်ငံတကာအကျင့်ပြတ်ချဆောင်မှုအခြေအနေကိုဒီစောင့်ကြည့်အခဲခတ်တဲ့ Transparency International အဖွဲ့ကဒီမိနစ်တုန်းကစစ်တမ်းတစ်ခုကောက်ပါတယ်အဲဒီတော့ဒီအာရှပစိဖိတ်ဒေသမြန်မာနိုင်ငံလည်းပါတာပေါ့လေလူ၄ယောက်မှာတစ်ယောက်နှုန်းကအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာလက်ပေးရတယ်ဆိုပြီးပြောတယ်ဆိုပြီးတော့သူကကိုကားဖော်ပြပါတယ်အများဆုံးကတော့ရဲတပ်ဖွဲ့ဆိုပြီးတော့လည်းအဲစစ်တမ်းမှာဖော်ပြပါတယ်ဆိုတော့ကျွန်တော်ဒီမြန်မာနိုင်ငံမှာရောဆရာလက်လမ်းမီတော့ပြောမယ်ဆိုရင်ဘယ်ကဏ္ဍတွေမှာအဓိကဖြစ်နေတာတွေ့ရလဲဆရာတို့
အုပ်ချုပ်ရေးကဏ္ဍတွေပေါ့ဗျာနော်အုပ်ချုပ်ရေးကဏ္ဍတွေဘယ်ကဏ္ဍတွေတော့ပြောဖို့တော့ခဲနေတယ်တင်နေမီယာအနှံ့ကဏ္ဍဆိုမီယာတိုင်းမှာဥပမာရဲမြင်ပြင်ပြပြောတာမတရားပါဘူးကြံတဲ့နေရာကောက်ကုန်တယ်တို့ပဲဒီကျွန်တော်တို့ဒီအခွန်ကောက်တဲ့ဌာနတွေဟိုတရားစီရင်မှာလည်းအောက်ခြေကစပြီးတော့ပေါ့ဗျာကျွန်တော်နေရာတိတိမှာတည်ရှိခဲ့တာဒါကျွန်တော်တခုလုံးဆိုလို့လားမဟုတ်ဘူးနေရာအနှံ့မှာပဲဒေနေရာမစုစည်းပင်သားရာနောက်ခြိုက်တဲ့နေရာပဲညွန့်ညွန့်လိုက်ပါသူတွေအုပ်ချုပ်ရေးဌာနဟုတ်အနည်းနဲ့အများပဲกว่าတယ်။နောက်ကျွန်တော်တို့စေယုံစုံနဲ့တကားဆောင်ကိုပေးရတယ်။နောက်ကျွန်တော်တို့ဝင်ဝင်ရအောင်ဆိုစတဲ့စိတ်ဓာတ်တွေအမျိုးစုံကကျွန်တော်တို့တိုင်းမှာ1960နှစ်နောက်ပိုင်းမှာအကြီးအကျယ်အကျင့်ပြည့်အခြားသားလာလိုက်တာဆိုရင်နောက်အကျင့်ပြည့်အခြားသားလို့လက်ပြီးလိုက်လို့ရတော့မှကျွန်တော်တို့လုံးလုံးကြီးကိုကျင်းလာတဲ့အထိဖြစ်စဉ်ဖြစ်လာတယ်။ကျွန်တော်တို့နေရာဆိုဟာဘယ်နေရာလဲစားဖို့ဆောင်ရင်တော့အပြင်ကဟိုအောက်တိုင်းရသလားဆိုတဲ့ဟာကိုကြည့်ရတဲ့ဘဝအထိဒါကအတမအာဇီဝလို့ခြေလာတဲ့အနေအထားဆိုတော့ကျွန်တော်ထင်တာတော့နေရာနဲ့ဗျာအနေနဲ့စဌာနလို့ပြောလို့မရဘူ
း။ဟုတ်ကဲ့ပါဆရာဦးသင်တန်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလိုင်းမှာရှိပါရဲ့။ကျွန်တော်တို့ဟိုစင်ကူနိုင်ငံကကိုနေဦးလင်းလိုင်းမှာရှိနေပါရဲ့။ကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ။
ကျွန်တော်သဘောထားတော့နည်းနည်းလေးတော့ရှည်ရှည်လေးပြောမှတင်နေကြ။ပြည့်ချက်ကအရင်တော့ကျွန်တော်ပြောဥပါတယ်ဦးသိန်းစင်တဲ့ခက်ကြတယ်။ဟိုစင်ကာပူမှာပိုက်ဒီဖြူလို့ဆိုတာကော်ရပ်ပိုက်ဒီဖြူလို့ဆိုတာနောက်ဟိုဦးဆိုင်မှာခံလာပါလားဒုသမတာလာလဲလာပြီးတော့ဒီလက်အဒီဘိတ်လုပ်ဖို့စိုးစားတယ်ပေါ့နော်အခု NLD လက်ထက်မှာတော့ဒေါအောင်ဆန်းစုကြည်တခါလာတယ်လာပြီးတဲ့အခါကျတော့အဒီဘိတ်လုပ်တယ်ပေါ့နော်ဒေါအောင်ဆန်းစုကြည်လက်ထက်မှာအဒီဘိတ်လုပ်တဲ့အခါကျတော့ညားတဲ့အခါကျတော့ကျွန်တော်ဝမ်းတာပါဒါပေမဲ့အခြေခံတရားအကြောင်းတရားတွေကိုပြန်ပြီးလေ့လာလို့ရှိရင်နံပါတ်၁ကဒါကဥပဒေသဘောအရကော်ရပ်ဘာပေါ်တော့ဟိုဖြည့်ရှင်းတဲ့သဘောပဲရှိတယ်။တကယ်တော့အစိုးရဆိုတာကဘာလုပ်ပေးရမလဲဆိုရင် market economy မှာလူတွေဟာ market ပေါ်မှာမူတည်ပြီးတော့စီးပွားရှာရတာဖြစ်တဲ့အတွက်လူတွေကိုစီးပွားများများရှာနိုင်ဖို့လုပ်ပေးဖို့လည်းအစိုးရမှာတာဝန်ရှိတယ်။နော်ဒါမှလူတွေဒီကိုယ့်အကူပတ်ဆက်ရှာမယ်။ကိုယ့်အကူပတ်ဆက်ကဝန်ထမ်းလုပ်ပြီးတော့ပဲဝန်ထမ်းကိုပတ်ဆက်ပေးပြီးတော့ရှာရတဲ့အလုပ်မျိုးမဟုတ်ဘဲနဲ့ကိုယ့်အကူရပ်တည်နိုင်တဲ့အလုပ်မျိုးကိုဒါ government ကလုပ်ကိုလုပ်ပေးရမယ် SME လို့ဟာမျိုးပေါ့ဟာဟုတ်ပြီနော်ကျွန်တော်ပြောတာနောက်တစ်ခုကတော့ဘာလဲဆိုတဲ့အခါကျတော့ဥပဒေတချို့တဝက်ကပြင်ပေးရမယ်ဥပမာတစ်ခုဆိုပါစို့ဗျာဟိုမှုန်ရိတ်ခိုးတဲ့ဥပဒေဆိုပါစို့ဒါမျိုးဟာမရှိတဲ့ရဲတွေစားဖို့အတွက်ကိုတမင်လုပ်ထားတယ်လို့ဖြစ်နေနော်အဲ့ဒီဥပဒေကြီးကတော့ဥပဒေကြောင့်ဟာပြင်မပေးဘဲနဲ့လည်းမဖြစ်နိုင်နော်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာဘာကြောင့်ဒီလိုဖြစ်သွားလဲဆိုလို့ရှိရင်ဥလူလက်ထက်တော့မမီဘူးမဆလာလက်ထက်မှာကြတော့လေ မရှိဘူးလားဆိုတော့ရှိတယ်ဒါပေမဲ့မဆလာတဲ့လက်ထက်ကတော့ဝန်နှမ်းမဲ့လူတိုင်းဟာအရာကြီးဖြစ်မယ်အရာကြီးဖြစ်ရင်အခွင့်အလမ်းရမယ်အခွင့်အလမ်းကိုဟိုလုတ်ပိုင်ခွင့်ရှိမယ်လုတ်ပိုင်ခွင့်အပေါ်မှာလုတ်တားမယ်ပေါ့မိမိရဲ့ဘဝတိုးတက်ရတိုးတက်ကြောင်းမဲ့ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့အဲ့ဒီစနစ်ကနေကျွန်တော်တို့က market economy ကိုပြောင်းသွားဒါပေမဲ့ market economy မှာလူရည်ရဒီနေ့တည်းအသားမကျသေးဘူးအတားမကြသေးဘူးဆိုအစိုးရဒီပါပဲညော်ကိုကြီးတော့အစိုးရဒီကရတဲ့အခွင့်အလမ်းလေးတွေကိုပဲအလူရဲနဲ့လှုပ်ရှားနေတဲ့အတွေ့ဒီပြဿနာတွေပေါ်လာတယ်လို့ထင်တယ်ဥပဒေတစ်ခုရဲ့နဲ့တင်းကြောင်းပေးရအတိပိတ်လုပ်ပေးရုံနဲ့မရှိဘူးနောက်တစ်ခုကစင်ကာပူမှာလုပ်ပုံကဥမာတစ်ခုဆိုပါဆိုဗျာဟိုဖိလစ်ပင်းမင်းကလေးတယောက်ကရဲကိုလက်ပေးပြီးတော့ဝင်လာတယ်အဲ့တော့ဘယ်သူမှ complain မလုပ်ဘူးနော်ဒါပေမဲ့သူတို့မှာ counter tracking intercepting ဆိုတာ method ရှိတယ်ကျွန်တော်တို့တိုင်းပြည်မှာအဲ့ဒါမရှိဘူးဟုတ်ပြီနော်အဲ့ဒီလို intercepting method တွေထည့်ရင်အစိုးရကဘသူ့ကိုပဲပြည်ပြည်တိုင်မရလို့မဟုတ်ဘူး corrupt site ကိုပြည်ပြည်ပြင်လောက်လိုက်ရင် NAD အစိုးရရဲ့ track box ကဒီတစ်ခုကတော့ဂျိမ်းနေတယ်လို့ကျွန်တော်ပြောရတယ
်ဟုတ်ကဲ့ကိုနေလင်းဆွေးနွေးရကျေးဇူးပါကိုနေလင်းထောက်ပြရတဲ့အထက်အချက်တချို့ကိုလည်းကျွန်တော်ပြန်နေဆွေးနွေးမဲ့ပုံစံကိုပြန်ပြီးဆွေးနွေးစေချင်ပါတယ်ဟိုသူပြောတဲ့အချက်တွေစိတ်ဝင်စားကြကောင်းပါတယ်ကျွန်တော်ဒီမြန်မာနိုင်ငံမှာလည်းဒီအချင်းဖြစ်ခြားဆမှုပြဿနာနဲ့ပြောမယ်ဆိုရင်ဒီဝန်ထမ်းတွေလောက်ကလာစားမလုံလောက်တာမျိုးကိုထောက်ပြတာမျိုးရှိတယ်ဆိုတော့ကျွန်တော်တို့အခုမြန်မာနိုင်ငံမှာကြုံနေရတဲ့ပြဿနာကဒီဝန်ထမ်းတွေစာဝန်တွေအချက်တဲပြဿနာကြောင့်လားဒါမှမဟုတ်ရင်အာဏာပိုင်တွေတိုင်းဝိုင်းမှာလုံပန်ခွင့်အခွင့်အာဏာတွေကအလွန်ကျွံရနေလို့လားဆရာဦးသိန်းသန်းဦးပဲရင်ဆွေးနွေးပြပါဦးခင်ဗျာ
အဲနောက်တစ်လုံးလေးဗျဟိုခုနပြောသွားတဲ့ဟိုဆရာပြောသွားတဲ့အမှန်ပါလေစီးပွားရေးအခြေအအုပ်ပြပါကျွန်တော်တို့စီးပွားရေးကိုပြင်နေရမှာပေါ့နော်ဒါပေမဲ့စီးပွားရေးကောင်းတဲ့အမေရိကန်နိုင်ငံမှာလည်းအချင်းတဲ့ခြားတာမျိုးရှိတာပဲဒါလည်းကျွန်တော်တို့မြင်တွေ့ကြရတာပဲဗျာနိုင်ငံတွေကဒီလိစအနည်းနဲ့အများပဲกว่าအဲ့ကျွန်တော်ဘယ်တစ်ခုသွားမှာပေါ့စီးပွားရေးပြည်နယ်အဆင်ပြေအောင်လုပ်ပေးရဒါတမျိုးတကယ်ကြီးနဲ့ချင်းနေမှာလေတရားဥပဒေကထိန်းချောင်းဆော့ဆော့တာမျိုးဒါမျိုးတော့လုပ်ရမှာပါအဲ့တော့ခုနလိုပဲကျွန်တော်တို့ဒီမဆလာခင်နောက်ပိုင်းမှာလည်းဒီဆရာနာရှင်စနစ်တစ်ချောင်းလုံးမှာလုပ်ပိုင်ခွင့်တွေအကြီးကြီးရရတာပဲပါမစ်ဒီပစ်ပစ်တော်တွေကြောင်းခုတ်ကားတွေတွင်ကအဲ့လိုမလီယောကန်တဲ့အခွင့်အလမ်းတွေယူလာခဲ့ကြတဲ့အခါကျတော့အဲ့ဒီစီးပွားရေးဒီခရိုနီစီးပွားရေးဆိုတဲ့ဒီကြီးကြီးဖြစ်လာတဲ့အခါကျတော့အဲ့ပါနဲ့အလူလက်ပေးရယူတော့ကျွန်တော်တို့အပေးယူလုပ်တဲ့သူ့ပါပေါ့အလေးကြီးနေရတဲ့ဘိုးဘိုးကြီးသွားရတာဒီ၆တနေကြတဲ့စကြီးသွားလာတဲ့အခါကျတော့ခုနကပြောသလိုပဲဒါတက်ကလည်းဝန်ထမ်းတွေကိုဒါအောက်ခြေဝန်ထမ်းမှာဝန်ထမ်းတွေကိုတာတာတုံးပြီးဖို့လိုတယ်ခိုင်လုံနဲ့ဘောအာမငယ်ရှိဖို့လိုတယ်ပင်စင်ယူပြီးရခံပါတယ်ပဲကျွန်တော်နေဦးထိုင်မှုကတုံးပြီးဖို့လိုတယ်အဲ့ဒီလူတစ်ဖက်ကစီးပွားရေးကတုံးပြီးတဲ့တစ်ချိန်ပြန်ပါတယ်ပဲအရေးယူဆောင်ရွက်မှုတွေနှိမ့်နှက်သိက္ခာမှုတွေရှိရပါဘာလို့ဒါကျွန်တော်တို့အသားကျဒီကျွန်တော်ခရီးအီကော်နမီကြီးမှာလက်ပေးလိုက်ယူနေအတူပါပေါ့နော်အောက်ကအန်ဒါတီဘယ်စနစ်ကကြီးနေတဲ့အခါကျတော့အပြိုင်နဲ့တည်းအဲ့ဒီကိုလုပ်ရမယ်ကျွန်တော်ယူဆတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးစီသူအမြင်ရောခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံအားကြီးလိုက်ဆိုင်မှုပြဿနာဒီဝန်ထမ်းတွေစာဝင်နေရေးမဖြစ်တဲ့ပြဿနာတွေနောက်ဒီအာဏာပိုင်တွေဘက်ကလုပ်ပိုင်ခွင့်ခွင့်အာဏာတွေအလွန်ကျွံရနေတဲ့ကိစ္စတွေဒါရင်းနဲ့များဘယ်လောက်ထိဆက်ဆက်မှုရှိနေလဲဆရာ
။အဲကျွန်တော်နားလေတာကတော့အဓိကသူကတော့အဓိကနဲ့အခြားသောအချက်တွေရှိပါတော့။အဓိကကတော့အစိုးရရဲ့ policy ကိုကျွန်တော်နားလေတယ်။အစိုးရရဲ့ policy ဆိုတာဖြစ်ပါဆိုရင်ခုနကတော့ဒီသိသက်ကိုပြောသွားတာရှိပါတယ်စစ်အာဏာရှင်ဖြစ်မှကြတော့အစိုးရရဲ့ policy ကိုလိုက်ကဟိုထိတ်ဆုံးကအဲ့ဒီစစ်အာဏာရှင်တွေစစ်ဘုတ်ချုပ်တွေအကုန်လုံးကဒါအာဂရီလိုက်ကြတာတွေအာဏာကိုအလွဲသုံးစားလုပ်တာတွေအဲ့ဒါတွေကြီးကြီးကြီးလုပ်တဲ့အခါကျတော့သူတို့ကအပေါ်မှာလုပ်ပြီးတော့မှအောက်မှာအာဂရီလိုက်ကြမှုတက်ချက်ကြီးဆိုတော့သွားလုပ်လို့မရဘူးသူတို့လည်းမလုပ်ဘူးမလုပ်ဘဲနဲ့အဲ့ဒီဥစ္စာတွေကိုဟိုတိတိကျကျဖြစ်စီမဖြစ်ဘဲနဲ့ဖြစ်စီသူတို့လမ်းတွေအကုန်ဖွင့်ထားပေးတယ်ဘာလို့ဆိုတော့သူတို့အကြီးကြီးတွေသူတို့အကြီးလိုက်စားတဲ့အခါကျတော့ပြန်တဲ့ဒီအလတ်စားတွေအငယ်စားတွေရှိနေတဲ့အခါကျတော့မှသူတို့ဟာလည်းတရားဝင်တယ်လို့ဖြစ်ပြီးတော့မှသူတို့ရက်တည်လို့ရပါလေအဓိကတော့အဲ့ဒီ very policy တွေကတော့အဓိကကြတယ်အဲပြီးတော့မှနောက်ထပ်ပါတယ်လိုလာတယ်ဆိုတော့ဥပဒေတွေရဲ့အားနည်းချက်တွေအဲ့ဒါတွေကယူပေါက်တွေဟာပေါက်တွေပေါ့ဥပမာနမူနာအားဖြင့်ဆိုရင်အခုဆိုရင်ကျွန်တော်တို့ဒီမှာဥပဒေတွေထုတ်တာရှိတယ်ဥပမာလွန်လည်ပြီးပြောမယ်ဆိုရင်မူရစေဝါဥပဒေပဲဆိုပါတော့ဟိုလက်ဝယ်တွေ့တာနဲ့သူတက်ပြီးအထောက်အထားတွေနဲ့တရားရုံးကစီရင်ဆုံးဖြတ်ပြီးဆိုရင်အနည်းဆုံးဆောင်းတာ၅နှစ်ချရမယ်ဆိုတော့ဒါဥပဒေကြီးကလှုပ်ထားရောလှုပ်ထားတော့ဈေးကျောက်လေးတစ်ဂရမ်မိလိုက်ရင်လည်းအဲသူကအဲ့ဒါသိကြတဲ့ခိုင်းလို့လည်းဆိုထောင်၅နှစ်ပဲဆိုတော့အဲ့တော့ဒါကြီးကဟိုဘယ်သူမှလက်လည်းမခံရင်ဘူးလှုပ်လည်းမလှုပ်ချင်မလှုပ်ချင်တဲ့ခါကျတော့အဲ့ဒီမှာလက်ပြီးလက်ယူလမ်းကစပွင့်သွားတော့တာပဲရဲတွေကိုပေးတယ်ဓာတုဝင်ရုံးကိုပေးတယ်အဲ့ဒီဟိုဥစ္စာရှင်းနေတဲ့တရားစကြီးတွေကိုပေးမယ်ပြီးတော့မှတရားရေးဝန်ထမ်းတွေကိုပေးမယ်အဲ့ဒီနည်းနဲ့အကြီးလိုက်စားမှုတွေအကုန်လုံးသူကဖြစ်သွားတာပဲအဲ့ဒါကတော့ဥပဒေရဲ့လိုအပ်ချက်ကြောင့်ဖြစ်လာတဲ့ဟာတွေပေါ့ ောက်ခုကတော့ဝန်တန်းနေရဲ့ခုနကတော့ဟိုဖြစ်လာတဲ့ကိစ္စအဲနေတဲ့ကိစ္စပေါ့နော်ရတာဒီနေတာဒီနေတဲ့ခါကျတော့နောက်ရောက်နေရှားလာတယ်ရှားလာတဲ့ခါကျတော့ဟိုဓာကြီးကိုအရင်ကြီးတော့ပြီးတော့ဓာကြီးတွေလည်းမဖြစ်နိုင်တဲ့ခါကျတော့ခုနကတော့လို့ပူပွားလာပြီးတော့မှရင်းကျေးမှုတရားလို့ဖြစ်လာခဲ့တယ်ဆိုတော့ကျွန်တော်တို့အကုန်လုံးဒါခံစားခဲ့ရတာပဲလေအခုတော့အဲ့ဒီဓာကြီးကိုဖျက်နေတဲ့ခါကျတော့လက်ရှိအစိုးရ policy ရောနောက်ပြီးတော့မှကော်မရှင်ကတော့လုံနေတာကတော့ကျွန်တော်နားလေတာအရေးကြီးတဲ့အပိုင်းတွေကိုတို့အရင်လုံနေတယ်ဟိုအရေးမကြီးတဲ့အပိုင်းတွေကိုဝန်ထမ်းအောက်ခြေဝန်ထမ်းတွေလောက်ကိုတော့တို့အာရုံစိတ်မဆိုင်ပါဘူးတကယ်အရေးကြီးတဲ့အပိုင်းတွေကိုတို့လုံနိုင်ပြီဆိုရင်တော့ဒါတွေကအဖြစ်ဖြစ်နဲ့ရော့နေသွားမယ်လို့တော့တို့ပြောမှန်းပြီးတော့လုံနေပုံရပါတယ်အောင်မြင်မှုလည်းရတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာအခုစီစဉ်အောင်မြင်ဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ပြီးဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်ဒီထဲကအရင်ဆုံးကတော့ကျွန်တော်မထီလာမျိုးကဥစိန်မောင်ရဲ့စာပါသူစာတော့နည်းနည်းလေးရှိပါတယ်သူကတော့ဒီဟိုဟိုဟိုရှေ့ပိုင်းနေနောက်ကျောင်းနေဥနေဝင်အာနာသိန်းဆိုတာတက်လာပြီးနောက်ပိုင်းဌာနဆိုင်ရာတွေမှာမိုးချရှိကိုတွေစပြီးရောက်လာတယ်ဆိုပြီးတော့အစချပြီးသူကရေးထားတာပါသူစာနည်းနည်းရှိတော့လူရင်းပိုင်းဝင်မဆုမဖတ်ပြပြပါခင်ဗျာ
မြန်မာနိုင်ငံမှာအာကရိလိုက်စားမှုလက်ပေးလက်ယူအကျင့်ပြတ်ချစားမှုတွေဟာ1962ခုနှစ်လောက်ကစပြီးတော့ယောဂသဖွဲ့ကြာရောက်ကူးဆက်ပြန်ပွားလာတယ်လို့ဆိုရပါမယ်ဒီယောဂဝေဒနာကြောင့်နိုင်ငံနဲ့လူမျိုးတိုက်ခါကြပြီးတော့စီးပွားရေးလူမှုရေးခန္ဓာတွေနှိမ်ကြရတာအစိုးရဆုံးနိုင်ငံများစည်းရင်းဝင်ဖြစ်ခဲ့ရပါတယ်နိုင်ငံနဲ့လူမျိုးအနစ်နာဆုံးကတော့နိုင်ငံသားတချို့ဇာတိတာတွေပြပြခဲ့ရတယ်ရာဇဝတ်မှုတွေထူပြောလာခဲ့ရတာဖြစ်ပါတယ်ဝင်ငွေနဲ့မလောက်ကလို့လက်စားရပါတယ်ဆိုတော့ကဇာတိတာပြပြမှုကိုအကာအကွယ်ပေးနိုင်တဲ့အကြောင်းပြချက်မဟုတ်ပါဘူးလာတာတိုင်းဘိုင်းငင်လို့တဲ့အကြောင်းပြချက်ဖြစ်ပါတယ်အခုတော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ပြီးတော့ဒီယောဂါကိုတိုက်ဖြတ်နေပါပြီ2018ခုနှစ်အတွင်းမှာအာဂရိလိုက်စားမှုတိုက်ဖြတ်ရေးကာကွယ်ရေးဥပဒေနဲ့တရားစွဲဆိုခရရတဲ့အစိုးရဝန်ထမ်း46ဦးထိရှိတာကြောင့်ဥက္ကဋ္ဌကြီးရဲ့ပြောဆိုချက်အရာသိရပါတယ်တရားရေးဝန်ထမ်းအကြီးအကဲတွေဌာနဆိုင်ရာဝန်ကြီးအစ်စ်တွေဝန်ကြီးချုပ်အစ်စ်တွေကိုပါတရားစွဲအရေးယူတာကိုတွေ့နေရပါပြီဒါပေမဲ့လို့အများသိနိုင်ငံကြီးဌာနအဖွဲ့ကြီးများကတော့ပန်းပန်လျက်ပဲရှိနေပါသေးတယ်ရှေ့ဆက်ဘလို့ဖြစ်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါပဲ
ဟုတ်ကဲ့ဒါတော့ဥစိန်မောင်မေတီလာမျိုးကစာပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေဖေးထားတဲ့မှတ်ချက်တချို့ကိုလည်းပဲပေါ်ပြခြင်းပါတယ်သူကတော့ကြော်ထွေးဆိုတဲ့အကောင့်မှာသူကတော့အာရီတရားကိုပြည်သူကတိုင်မှာရေးယူမယ်ဆိုတော့မဖြစ်တဲ့ကိစ္စပါတဲ့အာရီလိုက်စားတာကိုတိုက်ဖြစ်တဲ့ဖွဲ့စည်းမျိုးရှိရပါမယ်။ဘယ်ဆိုကတက်ကြားနေဖွဲ့စည်းမျိုးပေါ်တယ်အားကြီးတစ်ခုရလို့မဟုတ်ပါဘူး။ကျန်တဲ့မတရားမှုတွေကိုလည်းကင်တွင်နိုင်တဲ့ဖွဲ့စည်းတစ်ခုရှိဖို့လိုမယ်ထင်ပါတယ်ဆိုပြီးရေးပါတယ်။နောက်တစ်ခုကတော့ဒီယေရှုစော်လို့တန်ထွက်ရမယ်ထင်ပါတယ်။သူစာမှာတော့တိုင်စာဝဲစောင့်နေရင်နောက်နှစ်ထောင်လောက်ကြာလဲမြန်မာနိုင်ငံမှာအားကြီးပပြမှာမဟုတ်ပါဘူးတဲ့။ကိုယ်တိုင်အောက်ခြေကိုဆင်းပြီးတစ်တစ်စိတ်လေးလာကြပါတဲ့။နောက်တစ်ဦးကတော့ပန်ထွန် PMT ဆိုပြီးရေးပါတယ်သူကတော့ပေါ်ထုတ်ပေးသူကိုအကောက်ပေးတဲ့ဥပဒေပြဋ္ဌာန်းပြီးဌာနရင်းကလူကိုဖောက်ကောင်းလုပ်ခိုင်းစံပြနမူနာအတိအကျလုပ်ပြဒါမှတက်တာလာမယ်တန်းပြပြတာလူတွေအများစုဆင်းရတာအချင်းပြချာဆောင်မှုကြောင့်မှတရားမဝင်ငွေခွန်မဆောင်မဲ့လက်ထိုးတာတန်းပြပြတာပါပဲဆိုပြီးရေးပါတယ်ဆိုတော့ဒီတော်တော်ရှင်နေစာမတော်ဒီအားကြီးလိုက်စားမှုတွေမှာတိုင်နာတန်းနာမျိုးရှိမှအရေးယူတာမျိုးအောက်ခြေထိထဲထဲဝင်ဆုံးလန်းတာမရှိဘူးဆိုတဲ့အမြင်တွေတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဆရာဦးသိန်းတန်းဦးကိုဆွေးနွေးစေချင်ပါတယ်ကျွန်တော်ဥမာပေါ်လေးဟိုတနေ့နိုင်တိုင်းမှာဖြစ်သွားတဲ့ကိစ္စမှာဆိုရင်လည်းဒီကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုရောက်သွားပြီးနောက်ပိုင်းကျမှဟိုအရေးယူရမျိုးတွေတွေ့ရတယ်ဆိုတော့တိုင်မှာတန်းမှာဒါမှမဟုတ်ရင်လည်းအာနာရှိရလူတယောက်ကပြောတော့ဆိုတော့မှအရေးယူရမျိုးဖြစ်နေလားလက်တော်အခြေအနေက
ဟုတ်ကဲ့လေအသာတော့ဒီကျွန်တော်တို့ဒီလိုပဲပြောရပါမယ်ဟိုဖြစ်တဲ့အရေးသားကအာရိလက်ဆောင်ကိုတိုက်ဖြစ်တဲ့အခါမှာငါကြီးကြီးကြော်နေငါကြီးကြီးရဲ့ဟိုအချိန်ဝါဩဇာကြီးကြတာဟုတ်အဲ့တော့သူ့ကိုကြော်ဖို့ပြတော့သူ့လည်းကြီးတဲ့ငါစီကတော့ဒီမိစင်းကြမှာသူ့နိုင်တဲ့အရေးသားပေါ့ဗျာအခုမှဌာနဆိုင်ရာတွေနဲ့ရှိတယ်ဌာနဆိုင်ရာတွေဆိုတာအာဒါသူတို့ကအုံနဲ့ကျင်းနဲ့ခိုင်းနဲ့အတိုင်းနဲ့အဝိုင်းနဲ့ဒီလိုလူတွေစုထားတဲ့အခါကျတော့သူတို့ကိုဖိထားတယ်ဆိုရင်သူကပြန်တုတ်တာတွေရှိတယ်ရှိတော့ခုနကစားတဲ့ပါသူပေါ့ဗျာအောက်ခြေကြီးတဲ့စုံလန်းနဲ့တိုင်ကြားတဲ့လူလည်းအကဝဲပေးစင်းနေတိုင်ကြားရခေါင်းသားဆိုပြီးတော့ကျင်းဖန်ပြီးတော့ဒီအားကြီးရနေပြီးတော့ပြန်တရားစွဲတဲ့ဒီစားမျိုးတွေဒါလည်းဒါမျိုးတွေဖြစ်တင်ဘူးလားနော်ကျွန်တော်တို့ကအဲ့ဒါကိုမြတ်မြတ်တားတယ်နဲ့တရားဖြစ်ဖြစ်တင်တယ်အားကြီးစိုက်စားမှုတက်ချက်ကြီးကိုမချင်းကိုယ်တိုင်ကထောက်မှတည်ကြည်တဲ့ဘောရာကြည့်ရမယ်တိုင်နာလဲစိတ်ထဲမှာဟိုအရင်ကြားတဲ့ကိစ္စမှာငါတို့လူတွေအရင်လက်ခံလိုက်တယ်ဆိုတော့ဟိုသတိချင်းခံစားမှုမျိုးမရှိဘဲနဲ့ဟိုအမှန်တိုင်းပဲဒါဒီဖြစ်ချင်းတွေကိုလေ့လာတဲ့အမှန်တိုင်းနားထောင်နေတယ်ကျွန်တော်ထင်တယ
်ဟုတ်ကဲ့ကျေးဇူးပါဆရာဦးစီစုအောင်မြင်ရောခင်ဗျာ
ကျွန်တော်လေ့လာသလောက်အဲ့လိုဖြစ်မနေဘူးဗျကျွန်တော်လေ့လာသလောက်အဲ့ဒီ ဒီလိုမျိုးတိုင်းဝင်ကြိုးကိစ္စတွေတော့ဆက်စုကြီးမသွားရင်ကလေးကဟိုတန်ကြားမှုတွေလည်းရှိတယ်အဲ့ဒီသွားပြီးဆက်ဆိုတာတွေရှိတယ်သူတို့စုံစမ်းရေးတွေဆက်တာတွေလည်းရှိတယ်အဲ့ဒီကနေပြီးတော့မှသူပြေချာတိဆောက်ပြီးတော့မှဟိုရလာတဲ့ရလကအဲ့ဒီလိုက်အဲ့ဒီလိုက်ချမှုတက်ချင်ဥပဒေနဲ့မိဆိုးနဲ့ဆိုတာနဲ့သူတို့ကအဲ့ဒါလုပ်ကြပဲတကယ်လို့အဲ့ဒီအဆင့်ကိုမရောက်ဘူးဆိုရင်တော့ ကျွန်တော်တို့အာဂရိလက်ချာမှုတက်ချွေရေးဥပဒေနဲ့ပြီးဆုံးတာမဟုတ်ဘူး။နောက်ပြီးတော့မှနောက်ဒီဇလောဆိုရင်အများကြီးပဲရန်ကုန်တိုင်းဥပဒေချုပ်ဆိုရင်ဒါကသွားတိုင်လို့မဟုတ်ဘူး။ကျော်ဇောသတင်းလို့တို့ကမှတ်ယူပြီးတော့မှဒါတို့အရေးကြီးလိုက်တဲ့ကိစ္စတွေပေါ့နော်။အဲ့တော့ကျွန်တော်နားလေတာကတော့လက်ရှိကော်မရှင်ကအထူးဥပဒေတိုင်းမကြည့်လုပ်နေတယ်လို့ကျွန်တော်နားလေတယ်။အခုနောက်ဆုံးတယောက်ဆိ မယူသေးတာကိုကျွန်တော်အဲ့လိုမျိုးတွေ့ရတယ်ပေါ့နော်ပြီးတော့မှအဲ့လောက်နဲ့တော့မပြီးသေးဘူးတို့တွေကဝင်းဌာနကိုအစီအခံလည်းလုပ်တယ်တချို့အားတွေကတော့တို့လုံပိုင်ကြီးရှိတဲ့အဲ့ဒီအာရီလိုက်တာမှုတိုက်ချက်ကြီးဥပဒေကြီးစိုးတာမရှိဘူးဆိုရင်တော့တို့ဘာမှမလုပ်သုံးနိုင်ရဘူးဒါပေမဲ့ report ကြီးပေးလိုက်တယ်ဆိုရင်တော့တခြားနည်းနဲ့သူ့ရဲ့ဌာနဆိုင်ရာအရေးယူတာတွေလုပ်တာတွေလည်းအများကြီးရှိတယ်
တို့ကတော့ဥပဒေတိုင်းလုပ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်။တိုင်မမဟုတ်ပါဘူး။ဟုတ်ကဲ့ဆရာ။ဦးစီးသောမြင်ဆွေးနွေးရခြေစဥ်ပါ။ကျွန်တော်တို့စာပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တစ်ယောက်ကစာအုပ်လဲဖော်ပြခြင်းပါတယ်။အမေရိကန်ပြည်အောင်စုကမောင်တက်တနရဲ့ပေးစာပါကိုရရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။ကျွန်တော်နိုင်ငံမှာအကျင့်ပြတ်ခြားစားမှုတွေဟာအဂတိလိုက်စားမှုတိုက် ည်သူတွေမှာမိမိတို့ရဲ့လုပ်ငန်းဆောင်တာကိစ္စရပ်တွေအခက်အခဲမရှိအမြန်ပြီးစီးနိုင်ဖို့လက်ငွေတွေမပေးချင်ပဲပေးကြပါရစေ။အခုခါခရိုနီတွေလိုတွင်ကျယ်နေတဲ့တကြွယ်ကြီးတွေလုပ်ငန်းရှင်ကြီးတွေဘဝဘလို့ရောက်လာသလဲဆိုတာအသေးချာစီးစစ်လိုက်ရင်ပေါ်လာနိုင်တယ်လို့ယူဆမိပါရစေ။အကျဉ်းပြတ်ခြားဆမှုတွေဘလောက်တောင်ထင်ရှားသိသာလာသလဲဆိုရင်ဖခင်ဗိုလ်ချုပ်ဖြစ်လာတာနဲ့သာသမီတွေကကုမ္ပဏီပိုင်ရှင်တွေအလိုလိုဖြစ်ကုန်ပြီးမိခင်တွေကတွင်ပိုင်လေပိုင်းရှင်ဘုရားနေခြင်းညခြင်းဖြစ်သွားတဲ့အချက်ပါပဲအခု NLD ပြည်သူအစိုးရလက်ထက်ကြမှာပဲအာရီလိုက်စားမှုတွေနဲ့ပတ်သက်ပြီးအစိုးရထိပ်ပိုင်းကောင်းဆောင်တွေကနေအောက်ခြေတောင်းဝန်ရှိသူတွေကိုပါထိထိရောက်ရောက်အေးအေးယူပြတဲ့သတင်းတွေကြားနေရလို့ဝမ်းမြောက်မိပါတယ်ဒါပေမဲ့အာရီလိုက်စားမှုတိုက်ဖြတ်ရေးမှာပြည်သူတွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်မှုပိုင်းအားနည်းနေရခြင်းဟာနိုင်ငံရေးအခြေအနေတည်ငြိမ်မှုမရှိသေးခြင်းတောင်းရင်စိတ်နဲ့တန်တရားစိတ်တွေစိုးမိုးနေသေးခြင်းတို့ကြောင့်လို့ပဲလို့ယူဆမိပါတယ်အကြေးပြည်ရေးနဲ့တရားစီရင်မှန်တိုင်းဒီဟာအစိုးရရဲ့စီမံခန့်ခွဲမှုအောက်ကိုလုံလုံရရရောက်သွားမယ်ဆိုရင်ပြည်သူတွေဟာအစိုးရနဲ့အောက်ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အပေါ်ယုံကြည်မှုတွေတိုးပွားလာပြီးတော့ရဲရင်ပုံမှန်ပူပေါင်းဆောင်ရွက်လာနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့မောင်တသနာရဲ့ပေးစာပါနောက်ထပ်ကျွန်တော်တို့ Facebook ကနေပေးထားတဲ့မှတ်ချက်တူလေးချို့ဖော်ပြခြင်းပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအောင်ဆိုးဆိုတဲ့အကောင့်ကတော့ပြည်ထောင်ဌာနကတယောက်မှမမိဘူးလားတဲ့မဖမ်းရဲတာလားမသိဘူးဆိုပြီးရေးထားပါတယ်။ညာသွေးဆိုတဲ့အကောင့်ကတော့အခရီးလိုက်စားမှုအတွက်ဖမ်းဆီးမှုတွေခက်စိတ်စိတ်ပေါ်လာတာကိုကြိုဆိုပါတယ်။လက်ပေးလက်ယူကျန်းတဲ့ထိတ်တန်းနာမည်ကြီးဌာနတွေကအထူးသဖြင့်လာဝကနဲ့တရားရေးတွေအဖမ်းမခံရတာကိုတော့ဘဝင်မကြပါဘူးတဲ့။ဒါပေမဲ့အကြီးဆုံးရဲဌာနကတော့ပြည်ထောင်လက်အောက်ကဆိုတော့အရေးယူဖို့ခက်တာနားလည်ပါတယ်တဲ့။ရက်ကျေးအုပ်ချုပ်ရေးမှုတွေဟာလည်းနာမည်ကြီးလက်စားသူတွေပါပဲဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါတော့ဒါလည်းဆိုဆွနွေးဖို့ကောင်းတဲ့ကိစ္စတစ်ခုပါမြန်မာနိုင်ငံမှာဒီအစိုးရပြင်အုပ်ချုပ်ရေးမှာတက်ကလည်းထဲထဲဝင်ပါနေတာဆိုတော့ဒီဥမာစစ်တပ်နဲ့ပတ်သက်လို့တိုင်တာတန်းတာရှိလာတာမျိုးဒါမှမဟုတ်ရင်လည်းစုံစမ်းမှုလိုတာမျိုးရှိရင်စုံစမ်းအရေးယူမယ်ဆိုရင်ဟိုဖြစ်နိုင်တဲ့အခြေအနေရှိရလားဆိုတာလည်းမိကုန်ထုတ်เสียပါဆိုတော့ဟိုဆရာဦးစည်သူအောင်မြင်ဆွနွေးပြပါလားခင်ဗျာဒါနဲ့ပတ်သက်လို့တကယ်လို့တက်နဲ့ပတ်သက်လို့တိုင်တာတန်းတာပဲဖြစ်ဖြစ်စုံစမ်းမှုလိုလာရင်ရောကော်မရှင်နေနဲ့လုံနိုင်တဲ့အခွင့်အာဏာလက်စလုံးမှာရှိရလားဆရာ
အဲ့ကျွန်တော်မှတ်သားလိုက်တော့ဆိုရင်ကော်မရှင်ဥက္ကဋ္ဌပြောတာအဲ့ဒီကမပါဘူးသူ့ကိုပေးထားတဲ့လုပ်ပိုင်ခွင့်နဲ့ဥပဒေထဲမှာအဲ့ဒီလိုပဲကျွန်တော်နားလည်ပါတယ်ဒီမလုပ်နိုင်ပါဘူ
းဟုတ်ကဲ့ဆရာဦးသိန်းတန်းဦးအမြင်ရောခင်ဗျအခုကျွန်တော်တို့လက်ရှိအနေအထားမှာဒီလိုမျိုးပေါ့လေတက်တူကျန်တဲ့ဒီအုပ်ချုပ်ရေးပိုင်းတို့နဲ့ပတ်သက်ပြီးတော့အပြည့်အဝကော်မရှင်မှာလုပ်ပိုင်လုံနိုင်ကန်နိုင်တဲ့အခွင့်အလမ်းဘယ်လောက်များရှိရလို့ဆရာတို့နားလည်ထားလဲခင်ဗ
ျကျွန်တော်လည်းဒီဥက္ကဋ္ဌကြီးဦးတော်ကြီးပြောတာအရာဆရာစီတော်မျိုးပြောတယ်လို့ပဲကျွန်တော်နားလည်သူမတို့နိုင်ပါဘူးဒီပိုင်းကဒါကျွန်တော်တို့ခုနကငါးကြီးကြီးပြောတယ်ဆိုတာတော့မှဒါကျွန်တော်တို့ကကြည့်ကြည့်ပြောရတဲ့သဘောပါ အော်ယူရပြီးတော့ဒူရွေးပြီးတော့ပြဿနာမဖြစ်နိုင်တဲ့နေရာမျိုးကလုပ်နေရတယ်ဖြစ်နေတယ်။အဲ့တော့အဲ့ဒီအနေအထားမှာတော့ဒီကော်မရှင်ရဲ့ဒုတ်ပိုင်ခွင့်ကအကန့်အသတ်တော်တော်ကြီးရတယ်ဆိုတော့ဖြစ်နေရ
။ Okay. Okay. ဆိုတော့ကျွန်တော်ဒီကော်မရှင်ရဲ့လုပ်ငန်းတာဝန်တွေဒီကပုံအားကောင်းလာဖို့ဆိုရင်ရောဘာတွေလုပ်ဖို့လိုမလဲဆရာ
။အဲ့ဒါတော့ကျွန်တော်တို့ဂျာအေးတူပြီးရိုက်ပေါ်ကြ။နောက်ဆုံးကျဒီလူလာဆက်ရတော့ဒါကောင်းရှိတဲ့တဲ့ဒီ federal မဟုတ်တဲ့နောက်ရှိပေါ်ဒီကိုချန်ပြီးဖြတ်သိမ်းပြီးတော့ဒီအများပြည်သူယုံကြည်ကိုးစားတဲ့စစ်မှန်တဲ့ဒီမိုကရေစီကိုအာမခံတဲ့ကျွန်တော်တို့ပေါ်ဒီကိုချန်ပြီးပေါ်ပေါက်တာမှလားဒီအရသာစုအရောက်ရဲ့ဖြစ်အောင်ပါအကုန်လုံးဌာနအကုန်လုံးရှိတယ်လူနေရာလူဌာနနဲ့သူတာဝန်ထမ်းဆောင်နိုင်ပြီးအချက်ဆက်ပြီးရဲ့အချက်ယူကြတော့မှတရားစီရင်ဥပဒေကျွန်တော်တို့အားလုံးလိုက်ထားမှတည်းကပေါ်မရှိလို့အရင်ကောင်းတဲ့အဖွဲ့အစည်းတွေကကြိုးစားကြင်တာမခွဲကြဘူးနဲ့အတိအကျတည်းကပုံမှန်တည်းကကျွန်တော်ရင်းပါညာနေတယ်အခုတော့ဥပမာတင်းတိုင်တိုင်းဝင်ကြည့်လို့ရည်ကကျွန်တော်ထောက်ခံပါတယ်သူ့ကိုကောက်ပြသားဝတာမို့ဒါပေမဲ့အေးဒီတို့တဲ့ကြီးမားတဲ့ဘွေကြီးတွေကိုအရင်ဆုံးရတဲ့ထက်ကပေမကေပေတော့ပြီးတော့ဗျအစ်ကြပြန်ဆက်သွင်းပေးနေရတဲ့ကိစ္စမျိုးပဲပြန်နေကြည့်လို့လေမတရားဘူးလို့ကျွန်တော်ထင်မိတယ်
။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးစီစိုးအောင်မြင့်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်ရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်ဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီလိုတိုက်ရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါညတိုင်းနဲ့စနေညတိုင်းမှာပုံမှန်ဆွေးနွေးတင်ဆက်နေတာဖြစ်ပါတယ်ကျွန်တော်တို့ VOA ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုမတ်သိမ်ကြီးတက်ကပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံတွင်းရိုင်းပင်ကူညီသူတွေအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကနှစ်ဆက်ဆိုသလိုရွေးချယ်ချင်းမြင့်ပေးနေတဲ့ပြည်သူ့ဂုဏ်ရည်ဆုချင်းမြင့်ပွဲအခမ်းအနားကိုအခုကျမတို့အသံလွှင့်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းအာရီဇိုနာပြည်နယ်ဖီနစ်မြို့မှာကျင်းပနေစေဖြစ်ပါတယ်ဆုချင်းမြင့်ပွဲမှာတော့2019ခုနှစ်အတွက်ဆယ်ချင်မြောက်ပြည်သူ့ဂုဏ်ရည်ဆုရှင်တဲ့ပြည်သူ့ဂုဏ်ရည်အသင်းဘ ਹੁ အလုံးမှုဆောင်အဖွဲ့ကရွေးချယ်တဲ့ပြည်သူ့ဂုဏ်ရည်အထူးစု၄စုကိုချီးမြှင့်မှာဖြစ်ပါတယ်ပြည်သူ့ဂုဏ်ရည်ဆုရှင်ကိုတော့အမေရိကန်ဒေါ်လာ1000ချီးမြှင့်မှာဖြစ်ပြီးအထူးစုတွေကိုဒေါ်လာ1000စီချီးမြှင့်မှာဖြစ်ပါတယ်အခုကျင်းပနေစေအချိန်တွင်ဒီအထူးစု၄စုတဲကတစ်စုကိုကြီးညာထားတာမှာတော့ညောင်ဦးမြို့နယ်အရှိတိရိယာကလောဝါပိဆရာမဒေါ်ဤဤငိမ့်ကိုချီးမြှင့်ကြောင်းကြီးညာထားပါတယ်နောက်ပိုင်းစုတွေကိုတော့ဆက်ပြီးတော့ကြီးညာဖို့ရှိနေပါတယ်ရှင်လေပြားရှိပိုင်းစစ်တပ်တမှုဘိုးချုပ်ကြီးခလီဖာအက်ဖတာကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီတောင်ပိုင်းကနိုင်ငံတကာလေးစိတ်အပါအဝင်မြို့တော်အစွန်ပိုင်းတွေကိုထိန်းချုပ်ထားနိုင်တဲ့အနေအထားရှိနေပါတယ်နိုင်ငံတကာတိုင်ဝမ်ကထောက်ခံထားတဲ့လေပြားအစိုးရရုံးဆိုင်ရာမြို့တော်ထရီပိုလီကိုသိမ်းယူဖို့ဘိုးချုပ်ကြီးဟက်တာကတပ်တဖွဲ့တွေကိုပြီးခဲ့တဲ့ရက်ပိုင်းကညွှန်ကြားခဲ့တာဖြစ်ပါတယ်။မြို့တော်ထရီပိုလီထဲကိုဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်လာပြီးနိုင်ငံတကာလေစိတ်ကိုပိတ်ထားတဲ့ပုံတွေကိုလည်း Arab Media ကရုပ်သံထုတ်လွှင့်ထားတာမှတွေ့ရပါတယ်။အီရန်နိုင်ငံနောက်တိုင်ပိုင်းမြို့နယ်ကွန်ဆစ်တန်ကရေချင်းမှုအခြေအနေတွေကြောင့်မြို့6မြို့ကပြည်သူတွေဘေးလွယာကိုသွားဖို့အစိုးရကအမိန့်ချထားပါတယ်အမျိုးသားနဲ့လူငယ်တွေအနေနဲ့နောက်ချန်နေခဲ့ကြပြီးမြို့ရဲ့ရေမဝင်အောင်ရေကားတဲ့တိုင်းတွေဆောက်ရမှာကူညီဖို့တောင်းဆိုတဲ့အကြောင်းလဲပြည်내အခြေကဲကအစိုးရပိုင်းရုပ်မြင်သံကြားလိုင်းကနေတချင်ပြောဆိုထားပါတယ်ရှင
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမာရီတန်ဆင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာရော့ကယ်ဗင်ဖောလာဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းလိုမီတာ340 48အပြင်လမ်းလမ်းမီတာ190ကရော VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်းဖို့ရနေ့တနေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.